Welcome to the Voice of America in Burmese.
မင်္ဂလာညချာပါရှင် VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ10ရက်ပုံထိုးနေ့ညဖက်9:20နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။နော်ဝါကျမနော်ဝါအခုညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ကြာကာလအမျိုးသားညညရဲ့အစိုးရအန်ယူဂျီကစန့်ကျင်ဘက်အင်အားစုတွေကိုလှုပ်ကြံဖို့စီရင်တခုရှိနေသလားဆိုပြီးတော့တန်တဝန်အတိုင်းဝိုင်းကမေးမြန်းလာတဲ့သတင်းနဲ့ပတ်သက်ပြီးတော့ကြားဖို့လည်းရှိပါတယ်။ဒီကနေ့ညဖက်သတင်းအချင်းချုပ်ကိုတော့ဒီခါမှာရှင
်။လေးရန်ကင်ကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာအမေရိကန်သတင်းတော့ Danny Fanstar ကိုစစ်ကောင်စီကနောက်ထပ်ဆွဲချက်ကြီးတွေထပ်တင်လိုက်တဲ့သတင်းနဲ့အတူမြန်မာချက်တဲ့ကြောင့်ရိုညာဒုက္ခသည်တွေမလေးရှားကိုပို့ရောက်လာနိုင်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောလိုက်တဲ့သတင်းအပအဝင်မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်
။ကောင်းပါပါရှင်။ကြားကာလအမျိုးသားညညရဲ့အစိုးရ NUG ကစန့်ကျင်ဘက်အင်အားစုတွေကိုလှုပ်ချမှုအစီအစဉ်တစ်ခုရှိနေသလားဆိုပြီးတော့တန်တမန်အတိုင်းဝိုင်းကမေးမြန်းလာတဲ့သတင်းနဲ့ပတ်သက်ပြီးတော့ကြားဖို့ရှိတာကတော့
ကျွန်တော်တို့ဒီလိုမျိုးရည်ရွယ်ချက်လည်းမရှိဘူး။မူဝါဒအဖြစ်လည်းရှိမနေဘူးကျမတို့ရဲ့စံတန်ဘိုးတွေနဲ့လည်းဆိုင်ကြည့်မှုမရှိဘူးပေါ့နော်ဒါကြောင့်မလို့ဒီဟာကြီးကမဟုတ်ဘူးဒါမဟုတ်ဘူးဆိုတဲ့အကြောင်းတော့ကျမတို့ရှင်းပြပါမယ်ဒီတိုင်းလည်းဆင်းမှာပဲလေကျမတို့ conspiracy ဖြစ်လာနိုင်တဲ့အားတွေကိုကျမတို့တွားမြင်နေတယ
် NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ပြောသားတော့ပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်ရခိုင်မောင်းတော်ဖက်မှာမြန်မာစစ်တပ်နဲ့အေအေကစီရင်တင်မာနေတာမြန်မာနိုင်ငံတွင်တရားလက်လို့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့ပြည်တွပါတီဥက္ကဋ္ဌဖြစ်တဲ့ဦးကုကိုကြီးကိုမေးမြန်းထားတာကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်လူလူနဲ့ကြံမာရေးအားကစားသတင်းလွန်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ဒီကနေ့ညဖက်ထိတ်ဆုံးရောက်သတင်းတွေကိုတော့ကုကျကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါရှင
်။သမ္မတဂျိုးဘိုက်ဒန်အဆိုပြုထားတဲ့အခြေခံအဆောက်အုံတွေကိုဖွံ့ဖြိုးဆန်းနိုင်ငံတွေနဲ့လက်တွဲတည်ဆောင်ရေးစီမံချက်အကောင့်ထဲဖွင့်နိုင်အောင်အင်ဂျီလိုတောင်ရှိသူတွေဟာကမ္ဘာနေရာတော်များများသွားလာပြီးအချက်လက်ရှာဆွေးနွေးပြောဆိုနေကြပါတယ်။ဥရယာတီပြောင်းလဲမှုကျန်းမာရေးနဲ့ဒီဂျစ်တယ်နည်းပညာအပြင်ကျန်းမာဓာတ်ရည်ရည်လူခေါင်းစဉ်တွေနဲ့ဖွံ့ဖြိုးရေးစီမံကိန်း90လောက်အတွက်စုံစမ်းအချက်လက်ရှာဖွေနေတာပါ။ဖွံ့ဖြိုးဆန်းနိုင်ငံတွေမှာမျှော်လင့်ထားတဲ့ပို့ပြီးတော့ခိုင်ခန့်တဲ့အခြေခံအဆောက်အုံတွေဆောက်လုပ်နိုင်အောင်လက်တွဲဆောင်ရွက်ဖို့ငွေကြေးပံ့ပိုးသွားမယ်ကြောင်း G7 အစည်းအဝေးအတွင်းမှာသမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့တာဖြစ်ပါတယ်။ဇွန်လကကျင်းပခဲ့တဲ့ G7 ကမ္ဘာစီးပွားအင်အားကြီး9နိုင်ငံထည်သည့်အစည်းအဝေးအတွင်းမှာသမ္မတဂျိုးဘိုင်ဒန်အဆိုပြုခဲ့တဲ့ B3W လို့ခေါ်တဲ့ Build Back Better World ကမ္ဘာကြီးကိုပုံမှန်ကောင်းမွန်အောင်ပြန်တည်ဆောက်ရေးအစပြုစီမံချက်အတွက်အမေရိကန်နိုင်ငံကစီးပွားရေးဆိုင်ရာမြို့သားလုံခြုံရေးဒုတိယအကြံပေး Dalip Singh ဟာမကြခင်ကပဲဂါနာနဲ့ Senegal စတဲ့အနောက်အာဖရိကနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ဒါလိပ်စင်းရဲ့အာဖရိကခီးစဉ်ဟာဒီစီမံချက်ကိုအကောင့်ထည့်ဖို့စနဲနာတဲ့ပထမဆုံးအာဖရိကခီးစဉ်မှာကိုဗစ် -19 ရောဂါကြောင့်နိုင်ငံတွေကြားပေါ်လာတဲ့ပပောင်းဆောင်ကကွာချက်တွေကြီးမားလာနေတာကိုရှော့ချနိုင်ရေးတမနာဘိုင်ဒန်ရဲ့ဂရီကိုအနေအညီစတင်ဆောင်ရွက်တာဖြစ်တယ်လို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရအမလီဟွန်ကဒီသတင်းပတ်အတွင်းမှာကြေညာချက်ထုတ်ပြန်ပါတယ်
။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်စ်တို့ဟာဗုဒ္ဓနေ့ညနေပိုင်းမှာတွေ့ဆုံပြီးရာသီဥတုအပြောင်းလဲစီးပွားရေးကမ္ဘာ့ကျန်းမာရေးနဲ့ထုတ်လုပ်ရေးကွင်းဆက်ကိစ္စတွေကိုဆွေးနွေးကြပါလိမ့်မယ်။အမေရိကန်ပြည်သက်ဆက်ဆက်ရေးထိခိုက်ခဲ့တာကိုပြန်ပြင်ဖို့အတွက်ကမ်လာဟဲရစ်ဟာ၄ရက်ကြာခီးစဉ်ဖြင့်ပါရီကိုအင်္ဂါနေ့ကရောက်ရှိလာခဲ့တာပါ။အမေရိကန်ပြည်ထိုင်နဲ့ဩစတြေးလျတို့ကရင်းကုန်သင်္ဘောတည်ဆောက်ရေးဆိုင်ရာသဘောတူညီချက်တရားကိုလက်မှတ်ရေးထိုးလိုက်ပြီးနောက်ချုပ်ဆိုထားပြီးဖြစ်တဲ့ပြည်သက်ဩစတြေးလျစာချုပ်ကိုထိခိုက်ခဲ့ရတာကြောင့်အမေရိကန်ပြည်သက်ဆက်ဆက်ရေးဟာတမိုင်းတစ်ချောင်းနိုင်ငံကိုရောက်သွားခဲ့ရပါတယ်။ကမ်လာဟဲရစ်နဲ့ဒုခင်မွန်းဒေါက်အမ်ဟော့ဖ်တို့ဟာPasteur Institute ကိုအင်္ဂါနေ့ကတွားရောက်ကြည့်ရှုခဲ့ကြပြီးအမေရိကစစ်သေးတိုင်းမှာအမေရိကစစ်ဖုမှုသားများဟောင်းများနှင့်အမတ်တရပန်းခွေချခဲ့ကြပါတယ်။အမေရိကပြည်သက်ဆက်ဆက်ရေးကကမ္ဘာလုံးဆိုင်ရာသဘောဆောင်တဲ့အပြင်ပြင်သစ်နဲ့အခြားဥရောပမဟာမိတ်တွေဟာအမေရိကပြည်ထောင်စုရဲ့အနာဂတ်အတွက်တော့ချက်ကြတဲ့အတွက်ကြောင့်နှစ်နိုင်ငံဆက်ဆံရေးကအရေးကြီးပါတယ်လို့အမေရိကအစိုးရကြီးတဲ့အရာရှိတဦးကတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။
ဇန်နဝါရီလ6ရက်နေ့ကအမေရိကန်ကွန်ဂရက်လွှတ်တော်စာဦးထဲကိုအတင်းဝင်ရောက်ခဲ့တဲ့ရုံးဝင်းစံခတ်ဖြစ်ရက်ကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတစ်ခုကတောင်းခံထားတဲ့မှတ်တမ်းတွေကိုမပေးရဘူးတမန်တော်ဟောင်းဒေါ်နယ်ထရမ့်ကတရားရုံးမှာကန့်ကွက်ထားတာကိုတရားသူကြီးကပယ်ချလိုက်ပါတယ်တရားရုံးကတားမြစ်မိတ်ထုတ်ပေးဖို့တမန်တော်ထရမ့်ရဲ့ရှေ့နေတွေကရှောက်ထားခဲ့တာကိုတရားသူကြီးတန်ညာချွတ်ကန်ကအင်္ဂါနေ့မှာပယ်ချခဲ့တာပါအောက်လွှတ်တော်ကတောင်းခံတဲ့မှတ်တမ်းတွေကိုပေးမယ်မပေးဘူးစုံပြတ်ချက်ကိုပေးဖို့အကောင်စုအနေထားမှာရှိသူဟာသမ္မတဂျိုးဘိုင်ဒန်သာဖြစ်တယ်လို့တရားသူကြီးချော့ကင်ကပြောပါတယ်
ဒီဆုံးဖြတ်ချက်ပေါ်ယူကံဝင်မယ်လို့သမ္မတအောင်ထရမ့်ကတရားရုံးကိုတင်ပြထားပါတယ်ဒီကိစ္စဟာနောက်ဆုံးမှာအမေရိကန်တရားရုံးချုပ်အထိရောက်သွားခြင်းရှိပါတယ်အောက်တိုဘာလကတောင်းခံထားတဲ့မှတ်တမ်းတွေထဲမှာဖုန်းခေါ်ဆိုချက်တွေအဲဒီအချိန်ကသမ္မတထရမ့်ရဲ့အရာရှိချုပ်မာ့ခ်မီဒောင်းဆဲမှတ်ချက်နဲ့မင်ကုန်မူကြမ်းတွေလက်ရေးနဲ့မှတ်သားထားတာတွေပါဝင်ပါတယ်အမေရိကန်စစ်တပ်မှတာဝန် Nia Nama Kana Richi de Lele Wari Chiba Jabari. Kawe Winji, Right Austin Gale, and Yadra Sit Dido, Kube Mama, Randu Bangwe Chamawa. Piason Dore, Damamo Potolo Mia, Dile Jason City Rego, Madia Computer Api, the Amwebe, Tamaku, De Target at Chibari. Washina Muro Naga, and in a Sitinama, the Kube Mama would get up. Dinica, Nitia, Pied Nipsibari. Dinea Tangwa Nasset Chakuni Grega Sabi, Gombu, Yomia Tilahibari. Mulaga, Paramakwa Sema, Jamni, Lenichagere, Nit, Nipale, Pitjibagera, Pibari. Tangwa Gaza Ligunima, Simuda, Homia, Nipid, Ludoga, Pione, Tamakaraba. Simuda in Jason Dodu, Rico, Computer, Omibu, Nigur, Milama, Jembali, Shibari. The Gonsia, Megan Birozuma, Simuda House, Sashitan, Shibari.
ແລະညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေစနေနေ့အထိလိုင်းတိုမီတာ19ကီလိုဟတ်15လင်း9တုံညာလိုင်းတိုမီတာ20ကီလိုဟတ်22ရှစ်ခွန်တုံညာလိုင်းတိုမီတာ30နှစ်ကီလိုဟတ်93.95အထိပြောထုတ်လွှင့်ပေးနေပါတယ်ရှင်။ယူရီကနေဘိုလ်ဒူးညာပဲဒရင်တွေကိုဆက်ပြီးပြောပြနေပါတယ်။ စစ်ကောင်စီကဖမ်းဆီးထားတဲ့အမေရိကန်သတင်းမီဒီယာသမား Danny Fenster ကိုနိုင်ငံတော်ဂျီညိုပျက်စီမှုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေရိုးနဲ့ထပ်ပြီးဆွဲချက်တင်လိုက်တယ်လို့သူရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကဒီကနေ့ပြောပါရယ်အသက်
39 Danny Fenster Bo, the Dame Marine, Subumpuce, the Drinu, Pianchi, Sure Sweje, Maria Dene, Sadamu Sweje, Lumu Uri, Chupamus and Sweje Dune, the Yasu Taraba. In Saint Jintoma Chunom Tare, Danny Fenster, Gubiano Bibu, American Adamaga, the Dinulago Sanya, Puzi Gale, a changing down suit Havare.
Jamai Munitana, Tobia Jaya, Yamanangama, Digne, now some bosses say do. Not down shit on shared the Sako Yau Shigabi, Botwe, Tauti Ashisa Ushibare. ပိုးတွေ့ရခိုင်တုံးကလေးတက်သမ၃ကိုရခိုင်တုံးကသေဆုံးသွားသူ14ဦးရှိပါတယ်ဒီကနေ့ထိဆိုရင်တရားဝင်ဆင်းရာပိုးတွေ့သူစုစုပေါင်း9သိန်း960ကျော်နေပါပြီလူမှုကူညီအောက်လျှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်ဆေးထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်ကိုဗစ်ထိကျုံနိုင်တာအပေါ်မှာမူတည်ပြီးတော့ဒီဇင်ဘာလမှာဇန်နဝါရီလမှာခီးသွားလုပ်ငန်းပြန်ဖွင့်နိုင်အောင်ဆောင်ရွက်နေတယ်လို့အာဏာသိမ် တွေကိုတွက်ချက်နေလေလို့လဲစစ်ကောင်စီဥက္ကဋ္ဌကပြောပါတယ်စစ်တပ်ကဖြုတ်ချခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကတော့အခြေခံလူဒန်းစားတွေကိုကိုဗစ်ပထမလှိုင်းနဲ့ဒုတိယလှိုင်းမှာထောက်ပံ့ခဲ့တာပါအမေရိကန်နိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေး Pfizer ဆေးနှလုံးရရှိထားပြီးသူတွေကို Pfizer တတိယအလုံးထပ်သိမ်းပေးတဲ့အခါအကာအကွယ်65ရာခိုင်နှုန်းအထိရရှိကြောင်းလူ1000နဲ့စမ်းသပ်လိုက်တာခရရမှာကနဘူးရလက်တွေကပြတယ်လို့ Pfizer Company ကအမေရိကန်စားစာနဲ့ဆေးဝါးစစ်ဆေးဌာန FDA ကိုတင်ပြပြီးအသက်18နှစ်ပြည့်ပြီးလူကြီးအားလုံးကိုတတိယကာကွယ်ဆေးထိုးပေးဖို့အဆိုပြုလိုက်ပါတယ
်မြန်မာနိုင်ငံရဲ့အကြက်တဲ့ဖြေရှားနိုင်ရေးဟာမလေးရှားနိုင်ငံရင်ဆိုင်နေရတဲ့ဒုက္ခတဲ့လက်ခံရေးပြဿနာနဲ့ဓာတ်ရိုက်ဆက်နွယ်ပတ်သက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဒီကနေ့ပဲပြောပါတယ
် akan menambahkan lagi refugee ataupun pelarian rohingya
မနက်ခင်းတက်တဲ့ကြောင့်ရိုညာဒုက္ခသည်တွေမလေးရှားကိုပို့ပြီးရောက်လာနိုင်ပါတယ်ရိုညာဒုက္ခသည်2000ကျော်ကိုကျွန်တော်တို့ကခိုးလုံဝင့်ပေးထားတာပါဒါကြောင့် မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြဿနာကိုအဖြေရှာနိုင်မှသာမြန်မာနိုင်ငံကနေထွက်လာပြီးမလေးရှားကိုဝင်လာမဲ့ဒုက္ခတွေအခြေအတွေ့ကျော်နေသွားမှာဖြစ်ပါတယ်လို့မလေးရှားအင်ဒိုနီးရှားနှစ်နိုင်ငံနေဆက်ပြန်ဖွင့်မယ်ကြောင်းဂျကာတာမြို့တော်မှာအင်ဒိုနီးရှားသမ္မတနဲ့ပူးတွဲကြေညာတဲ့အခမ်းအနားတွင်မလေးရှားဝန်ကြီးချုပ်အစ်စမစ်ဆာဗရီယာခော့ကပြောသွားတာပါကိုဗစ် -19 ရောဂါကူးစက်မှုတွေရှိမှာကိုဆိုရင်ပြီးနေဆက်ထက်ကျော်တာတွေလာနေကြပြေးထားခဲ့ပေမဲ့ကာကွယ်ဆေးထိုးပြီးထားသူတွေကိုအခုအပြန်အလှန်လာရောက်ခွင့်ပေးဖို့မလေးရှားဝန်ကြီးချုပ်အစ်စမစ်ဆာဗရီယာခော့နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့ဂျကာတာမှာကြေညာတာပါအခုလာတွင်မလေးရှားဝန်ကြီးချုပ်ယာခော့တန်သစ္စာချင်းဆိုပြီးပထမဆုံးတရားဝင်ခီးစဉ်အဖြစ်အင်ဒိုနီးရှားကိုသွားလာလည်းဖြစ်ပါတယ်အင်ဒီဂျင်းနိုင်ငံအကြားနေဆက်တွေပြန်ဖွံ့ဖိုးကိစ္စဆွေးနွေးကြတဲ့အချိန်ထဲမှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာတွေနဲ့ရိုဟင်ဂျာဒုက္ခတွေအရေးကိုပါခေါင်းဆောင်တို့ထည့်သွင်းပြောဆိုဆွေးနွေးတာပါမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုသလိုဒုက္ခတွေနေရပြန်ဖို့ရေးအစီအစဉ်တွေလည်းအကောင့်အထည်မဖော်နိုင်သေးတာကြောင့်ဒုက္ခတဲ့ပြဿနာဟာဒေတာတွေနိုင်ငံတွေအတွက်ခေါင်းခဲစရာကိစ္စတစ်ခုဖြစ်နေတာပါမနေ့ကကုလသမဂ္ဂလူညွန့်ရေးကောင်စီအစည်းအဝေးမှာလည်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ကြီးကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမှုရေးနဲ့နိုင်ငံရေးရာဘေးဘယ်ထားတာကြောင့်ပေါ်လာတဲ့အကြက်တဲဟာဒေတာတွင်လူသားချင်းစာနာမှုနဲ့လူညွန့်ရေးကိစ္စတွေပေါ်အကြီးအကျယ်ရိုက်ခတ်နေတဲ့အကြောင်းထောက်ပြပြောဆိုသွားပါတယ
်မင်္ဂလီတွေရဲ့ပညာရေးအတွက်ဆော်အော့စီယိုလှုပ်ရှားခဲ့တာကြောင့်တင်းနှက်နဲ့အပြစ်ခံခဲ့ရဘူးတဲ့နိုဘယ်ကြီးညာရေးဆုရှင်မလာလာယူဆုဖ်ဆိုင်ဟာဒီနေ့လက်ထပ်လိုက်ပါပြီအင်္ဂလာလယ်ပိုင်းဒေသဘာမင်ဂမ်မြို့ဒေအိမ်မှာအစ္စလာမ်တရိတ်ထုံနှံအရာအဆာမလစ်နဲ့နေကာပြုမင်္ဂလာအခမ်းအနားကိုကျင်းပခဲ့တာပါခုခါမှာမလာလာဟာအသက်24နှစ်ရှိပြီဖြစ်ပြီးမလာလာရမုံငွေစစ်နောက်ဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းထားပါတယ်မင်္ဂလီတို့ရဲ့ပညာရေးအတွက်သူကဆော်စီယုံပါတယ်သူ့ဖွဲ့ကအာဖဂန်နစ္စတန်မှာဒေါ်လာ2,000,000မြုပ်နှံဆောင်ရွက်နေပါတယ်ဒါပြင် Apple TV နဲ့စာချုပ်ချုပ်ဆိုထားပြီးအမျိုးသမီးတွေနဲ့ကလေးတွေရဲ့ဘဝကိုအဓိကထားတဲ့ဇာတ်လမ်းတွေနဲ့သတင်းမှတ်တမ်းတွေကိုရိုက်ကူးထုတ်လုပ်နေပါတယ
်ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုတော့ကိုကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကတင်ပြသွားတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြန်မြန်ခန့်တွေကိုဆက်တိုက်တင်ပြသွားပါမယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကစန့်ကျင်ဘက်အင်အားစုတွေကိုလှုပ်ဂျံဖို့စီရင်တခုရှိနေသလားဆိုပြီးတော့တန်တမာအတိုင်းဝိုင်းကတဆင့်မေးမြန်းလာတာကိုကြားအချိန်မှာအတော်အံ့ဩမိတယ်လို့ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုပြောပါတယ်။အဲ့ဒီလိုရည်ရွယ်ချက်မရှိသလိုမူဝါဒလည်းမရှိ၊ကင်ဆွဲထားတဲ့စံတန်ဖိုးတွေနဲ့လည်းကန့်ကျင်မှုမရှိဘူးလို့ဒေါ်စင်မအောင်ကပြောပါတယ်။ကိုကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်
။ဒေါ်စင်မအောင်ရေဒီ hit list ပေါ့လေလုတ်ကြံတက်ဖြတ်ဖို့ဆိုတဲ့စည်ရင်တစ်ခုထွက်နေတယ်ဆိုပြီးတော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေထွက်နေတာကျွန်တော်တို့သိထားပါတယ်အဲ့တော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေကဘယ်လိုမျိုးများပြန့်နေတာပါလဲခင်ဗျာ
အော်ဟုတ်ကဲ့ဟိုအဓိကတော့ကျွန်တော်တို့သိရတဲ့နောက်ပေါ့နော်ဒီဆရာဆဆာစီကိုလည်းတချို့ဟိုကျွန်တော်တို့ ਨੇ ဆက်ဆံဆောင်ရွက်နေတဲ့စန်တမန်အတိုင်းဝိုင်းမျိုးဒီနိုင်ငံတကာဖွဲ့စည်းတွေကပြီးတော့လေမီးလာတာရှိရပေါ့နော်ကျမတို့လည်းဒါတော်တော်အံ့ဩတယ်ဆိုတော့အံ့ဩတော့ဟိုဘလို့ကြီးတော့ပေါ့နော်ဆိုတော့အဲ့ဒါနဲ့ဒါတော်တော် serious ဖြစ်တယ်မဟုတ်ဘူးဆိုရင်လည်းမဟုတ်တဲ့အကြောင်းတော့တုံ့ပြန်ဖို့ကောင်းတယ်ပေါ့နော်ဆိုပြီးတော့ဆရာဆဆာဒီကနေဆွေးနွေးလာတာရှိတယ်တပြိုင်တည်းထဲမှာပဲလေကျမတို့စီကိုလည်းကြောက်တယ်ပေါ့နော်အဲ့ဒီဒါကြီးက hit list ကရှိနေတယ်ဒီလိုဒီကြောင်းပဲဆိုတော့ကျမတို့ပြောရရင်ဆဆကြားတင်တော့တော်တော်အံ့ဩတယ်တုံ့ပြန်စရာတော့မလိုဘူးလို့တော့ထင်တာပေါ့လေအမလည်းတို့တော့နိုင်ငံတကာကကျွန်တော်တို့နဲ့လောက်ပေါ်ခံတဲ့တန်တမန်လေးဟောဒီစပွဲစီးရီစီကိုလည်းရောက်နေတယ်ဆိုတော့တို့ကလည်းမေးလာတယ်ဆိုတဲ့အနေထားမှာဒါဆိုရင်တော့ဒါကကျွန်တော်တို့မဟုတ်ရင်တော့မဟုတ်တဲ့အကြောင်းကိုတော့ပြန်လည်ရှင်းလင်းဖို့လိုတယ်ဒီတိုင်းထုတ်ထားလို့ရတဲ့သတင်းတော့မဟုတ်တော့ဘူးဒါကအရန်ကိုစနစ်တကျကြီးပြန့်နှံ့တဲ့သဘောမျိုးဖြစ်နေတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ဒီနိုင်ငံတကာရေးရနဲ့ရောသက်ဆိုင်ရာ Ministry နဲ့ရောကျွန်တော်တို့အရေးပေါ်အစည်းအဝေးခေါ်ယူတိုင်ပင်ပြီးတဲ့ခါကျတော့ဒါဒီဗီဆိုင်ရာပူပေါင်းဆောင်ရွက်ရေးဌာနအနေနဲ့ဒါသူကြီးညာချက်ထုတ်ပြီးတော့သူထုတ်ပြန်လိုက်ပါမယ်ပေါ့နော်ဆိုပြီးတော့ဒါကျွန်တော်တို့ confirmation နဲ့အကုန်လုပ်ပြီးတော့မှဒီကြီးညာချက်ကိုဆရာဆဆာကထုတ်ပြန်တာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါ်စင်မောင်တို့တည်ထားတာအရာကဒေါ်စင်မောင်တို့စီကဒီတန်တမန်အတိုင်းဝိုင်းကနေပြီးတော့ဒီကိစ္စဆလာပါပေါ့
ဟုတ်ကဲ့ကျွန်တော်တို့ကကြတော့လုပ်ငန်းသဘောတဘာဝအရာလဲဒီတန်တမန်အတိုင်းဝိုင်းနဲ့ဆက်ဆက်နေရတော့ဒီတဲ့င်းတွေကိုဟုတ်သလားပေါ့နော်သူတို့လက်ခံရရှိနေပါတယ်ဆိုပြီးတော့ confirmation ကျမတို့စီကိုလမ်း
down on bolly, you are listening on Namarine or Paro, tomorrow or Pure. Ah, to have it, and I feel no tomorrow at the PSU in the Guru, Eddie, who see Nema Pare, who we bolly, at the totally don't have a pare, tomorrow Matopio of our father, through to Nematopio line, through to Eddie, who tomorrow to give it, suing, to a Kadaro, tomorrow could I let through to a good suing, eh? Tomorrow, do you know you, USLM, she who? Muara Achin and Shimani, Jamaru, yes, Santa Morin and Ekangi machine, Bono. Tadamulu di Hadia, I'm hopeful to it down all. Jamaru Shimjava, then a Tema Village, Jamaru Conspiracy Pilla, and I knew Jamaru Dwan, Minette, the Gale, doing what I regard against Shimu Drogo, Bono. So the case I wrote, Jamaru Mimi and Lade, then the money verified the line, then the money was Jamaru Titane, down Piet Harbor.
Okay. Tozimono Sigu, Tatamma Bolly, and Yenaga, Dion Kuga, Dologon, and Jaitana Kuga, Dologon, Tayai Piosu, Digis and a Pedabio, Tayai Piosu, Yaramu, Shiba, Lakna.
Okay, Shiba, at the call down below through the Trini, Jani, yes, tomorrow informally for a formal call to Mahobo, tomorrow Marata, who he got internet kit down, the door, the Lubono, message the airport, your Poma, Yiji, Hari, serious fitted high, so confirmation low day, the internet and media, so you are lonely or any channel to Ghana. Tomorrow, I don't know if you don't go to Ghana, if you are a fine loader, so I'm the name Yamiroshin, Jotareha, Killa.
Okay, welcome. Don't set him away, let's see the Mabi Maga, La Delan Sure, Susan, and the Tadari Shire, Bonquerari Shire, La Darigo Leve, the Sikonsi Bagani, Biroda, Jumpet Mafia, Jumpet Poesie, Pedrusso Suetare, La Sia Bishne, and UGA, Duchess to Biro Biore. Sia Bijin and Nujibagale Darigo, the same moves with your Nientarari Shiba. So DPA di Bole, DPA di Ne, but the Bido, the DPA di Gu Lode, Poesie di Ne, but the Bido, and Eugene Nepiome, so you know, more other Rilusu am Lava, where the Gujinte Kaba and Ya, Jimwe Pine and Ya, the Pilbine Pilus by Munshi, Poesie Kuni, Pide Kajaro, Diluchini Murigu, and Eugene Ne, Belumia, Tinting Luson, the Badalakamias, a Bido, Belutin Luson, Duabu, Season Tara Shibale.
Morally, Dorothy, she did tomorrow media day ma, but below, also, she is the solution in it. And tomorrow, I guess, unless the Sawyer Nian at Pingo will be between in Tibonaco, Suya, where my ministry of meeting in Malay, seriously, that Suni, Biro ma, in other Toga, Sabono, who are a Tobian, that they and Fosmani. Guru Tasaya, who need Hana, Minele, Pinelli, Abroti Tasaya, Bono, PDF, because tomorrow you say of Pomane, Mayo did it, Poesidi, Ture Kamale, T. Dimare, any Kesari, tomorrow you say, then you know, who need Hana, Tamushi, Twist of Biro, Avenue, and she, I go tomorrow, Bios in Haro, Songo, and at the car of Joe Bibi, Bono, so crime who Julon is doing, Daddy Convention, Lena Kaitavi, so in Lena Kaitare to her. แล้วนํามากันทาได้ดูรีแท้ปูပြီးတော့ကျင့်ဝတ်ကိုစောင့်ထိုင်ရတယ်။ဘာလို့ဆိုတော့ကျွန်တော်တို့ကိုယ်တိုင်စမ်းသားနေရတာဖြစ်တယ်ပေါ့နော်။ဒါနဲ့ကံကြီးကျင့်ဝတ်မရှိတဲ့တက်ဟာစစ်တမ်းမဟုတ်တော့လုံးဝကျန်းဆက်အဖွဲ့ကြီးဖြစ်သွားပြီလို့ကျွန်တော်တို့ကိုယ်တိုင်ထင်ယူမလုပ်ဖို့လို့လူတွေဆိုတာကကျွန်တော်တို့ PDF ဆိုပြီးတော့စတင်ပြီးတော့ဝစီမဲ့လို့ဆုံးဖြတ်ခဲ့တဲ့ခြေရန်စံတမ
ဒီကတော့ကျမတို့တရားသနာပေါ့နော်ဒီဆရာကဒီကလေးပါကွန်ဗင်းရှင်းကိုချိုးဖောက်တော့မျိုးဖြစ်လာမယ်ဆိုရင်လည်းဒါနိုင်ငံတကာစံချိန်ဆိုင်ညွှန်တွေနဲ့အညီပါဒီကလေးပါကွန်ဗင်းရှင်းကိုချိုးဖောက်တော့မျိုးဖြစ်လာမယ်ဆိုရင်လည်းဒါနိုင်ငံတကာစံချိန်ဆိုင်ညွှန်တွေနဲ့မကန့်ညီဆိုရင်လည်းဒီဥပဒေတွေရကျူးလို့ကျူးလို့နဲ့အဖြစ်ရောက်ဒါအပြစ်ခံရရသည်ရှိတယ်ဒါကြောင့်ဒါတွေကိုပေါ့နော်
မြန်မာနိုင်ငံမှာဥပဒေမဲ့တရားလက်လို့တပ်ဖြတ်မှုတွေကြောင့်ပြည်သူတိုင်းမလုံခြုံဘူးလို့ခံစားနေကြရတယ်လို့88ကျောင်းသားကောင်းဆောင်တယောက်ဖြစ်တယ်လို့ပြည်သူ့ပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးကကိုကြီးကပြောပါတယ်။အခုလိုတပ်ဖြတ်မှုမျိုးဘက်ဖက်အသီးသားကဘက်အသီးသားကရှောင်ရှားတင်တယ်လို့သူကပြောပါတယ်။ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH NUG တို့အနေနဲ့လည်းဒီကိစ္စမျိုးကန့်ကွက်တယ်ရှုံချတယ်ဆိုရင်အများပြည်သူသိရှိအောင်ရှင်းရှင်းလင်းလင်းလုပ်တင်တယ်လို့အကြံပြုပါတယ်။ကိုယ်ရင်ချင်းချောင်းမှုတွေခံရတဲ့ဥက္ကိုကြီးကိုမဆူမြတ်မွန်ကဆက်သွယ်မြင်များထားပါတယ်
။လက်ရှိအချိန်မှာဥက္ကိုကြီးရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောကိုလုံခြုံရေးကိုရဲ့မိသားစုနဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်လက်ရှိအချိန်အရင်ဆုံးသိပြရစီရှက်
ဟိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့ အာနာသိမ့်ပြီးတဲ့အချိန်ပေါ့နော်အာနာရယူပြီးတဲ့အချိန်ကနေစပြီးတော့ဒီတစ်ခတ်တပ်ဖြတ်မှုတွေဖန်စီအရေးယူမှုတွေဖြစ်တုန်းကလည်းပဲကျွန်တော်တို့ဒါအာနာသိမ့်တာကိုကျွန်တော်တို့ကန့်ကွက်တယ်နောက်တစ်ခါထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တော်တော်ခံစားရတယ်ပြီးတော့ဖန်စီခံထားရတယ်နိုင်ငံရေးအကျဉ်းသားတွေအတွက်လည်းကျွန်တော်တို့ပြည်သူပါတီကနေပြီးတော့ဥပဒေအထောက်အကူအဖွဲ့အနေနဲ့အခုချိန်ကြီးထောက်ချက်တွေကျွန်တော်တက်နိုင်တော့ကြိုးစားပေးနေတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာမှ Facebook ကနေပြီးတော့ change ချောက်တာတွေနောက်တော့ဖုန်းနံပါတ်မပေါ်ဘူးပေါ့ဗျာ unknown ဆိုတဲ့ဖုန်းနံပါတ်နဲ့ change ချောက်တာတွေဒါကျွန်တော်တို့ကြုံရတယ်အဲ့တော့ solo ဂျင်နာကကျွန်တော်တို့ကနိုင်ငံရေးပါတီတရက်အနေနဲ့ဆောင်ရွက်တဲ့အခါကျတော့နိုင်ငံရေးပါတီပုံတံနဲ့ကျွန်တော်တို့လောက်လာတာရှိတယ်ဒါကြောင့်ကန့်ကွက်ကြရှိတာကန့်ကွက်တယ်ကျွန်တော်တို့ဝေဖန်ကြရှိတာဝေဖန်တယ်နိုင်ငံရေးကပြောချက်ရှိတာပြောတယ်ဆိုတော့အဲ့ဒီလိုဆောင်ရွက်နေတဲ့ဟာဒါကျွန်တော်ဆိုရင်ဒါ34နှစ်တလျှောက်လုံးဒါထောင်ထဲမှာလည်းကျွန်တော်ဒါ19နှစ်ကျော်အဲ့ဒီလိုလူမျိုးတောင်မှဒီလိုချင်းချောက်တာမျိုးတွေဖြစ်တယ်ဆိုတော့သာမန်ပြည်သူတွေကြားထဲမှာလည်းမလုံခြုံတဲ့ခံစားမှုမျိုးကတော့ဖြစ်တယ်အဲ့တော့ဖြစ်တယ်ဆိုတာကသိချက်ကတော့အခုဖြစ်နေတဲ့ဟိုတိတ်ကြီးပြည့်စည်မှုတွေဟာစစ်တပ်ကပဲလုပ်လို့ဟာလားကျွန်တော်တို့ဟိုတခြားဒီဒေသဆိုင်ဒေသဆိုင်အဖွဲ့အစည်းတွေကပဲလုပ်လို့ပြည်သူတွေကြားထဲမှာတော့အထိတ်တလန့်ဖြစ်တာအမှန်ပဲအဲ့တော့ဒါကြောင့်မလို့ကျွန်တော်ဟိုတာမန်ပြည်သူတယောက်အနေနဲ့ပြောရရင်လည်းနေရထင်ရတာမလုံခြုံဘူးလို့ခံစားရတယ်ပေါ့နော်
ဆောဆောဥက္ကိုကြီးပြောသွားတဲ့အထက်မှာပေါ့နော်ဒီလိုမျိုးဖုန်းဆက်ပြီးချိန်ချောက်တာမျိုးတွေရှိရဆိုတော့အဲ့လိုမျိုးချိန်ချောက်တာတွေကရောဘယ်လိုအဖွဲ့အစည်းတွေဘယ်လိုလူတွေကချိန်ချောက်တယ်လို့ရောအဲထင်ပါလဲရှင့်
အခုကတော့ Facebook မှာတော့ကျွန်တော်ဟို screenshot ဖမ်းထားတာတစ်ခုရှိတယ်။အဲ့ဒါကတော့ဒါသူ Facebook account နဲ့လိုက်မယ်ဆိုရင်တော့ပေါ်တယ်ပေါ့လေ။အဲ့ဒါဟိုသိန်းတရာဒါကိုကိုကြီးတို့ကိုပေါက်ဈေးပေါက်တယ်ဆိုပြီးတော့ပထမဦးဆုံးစပြီးတော့ဖြစ်တာပေါ့။အဲ့တော့အဲ့ဒါလည်းဟိုအမေရိကကလို့ပြန်ပြရတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကတော့ unknown phone နဲ့ဆက်တာကြတော့ကျွန်တော်ကဖုန်းနံပါတ်လည်းဖြည့်အောက်လို့မရဘူး။ပြီးတော့ဘသူပဲวะဆိုတာလည်းမပြောဘူးအဲ့တော့ဟိုအခုဖြစ်နေတဲ့ဟာကတခုခုဖြစ်လိုက်ရင်သူမဟုတ်ဘူးငါမဟုတ်ဘူးနဲ့လက်တယ်မပေါ်ဘူးဆိုတာလည်းပို့ပြီးတော့ဆိုးတယ
်နောက်တစ်ခုကပေါ့နော်ဒီအဲဒီရက်ပိုင်းမှာပဲ DNUG ရဲ့ဒေါက်တာဆဆာကသူ့ရဲ့ Facebook post မှာရေးလိုက်တာတခုရှိပါတယ်ဘာလဲဆိုတော့ဒီ hit list ပေါ့အဲ့ဒီပြတ်မှတ်ထားပြီးတော့မှရှင်းမယ်ဆိုတော့list တွေမရှိဘူးပေါ့လေ NUG အနေနဲ့ဒါမျိုး list လုံးဝမရှိပါဘူးဆိုရင်သူဘက်ကညင်းတာရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောတည်လောက်အဲ့ဒီ list ထဲမှာရောအဲ့ဒီလိုမျိုးဟို list ထွက်တယ်ဆိုတာရောဥက္ကိုကိုကြီးတို့သိပါလားရှင
့်အဲကျွန်တော်တို့လည်းကြားနေတယ်အဲ့ hit list ရှိတယ်ဆိုတဲ့ဟာကြားနေတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကတကယ်တကယ်ကဟို NUG တို့ CRPH ဆိုတာဘာပဲပြောပြောဒါရုပ်ောက်ခံကိုယ်စားလှယ်တွေနဲ့ဒါဖွဲ့စည်းထားတာဖြစ်တဲ့အခါကျတော့ဒီကိစ္စမျိုးကိုအဲ့တော့ကျွန်တော်တို့လုံးဝမပတ်သက်ဘူးဒီလိုလောက်တာတွေကိုလည်းကျွန်တော်တို့ကကန့်ကွက်တယ်ရှုံချတယ်ဆိုတာဟိုကိုယ့်ရဲ့မူဝါဒကိုတော့အများပြည်သူကိုရှင်းရှင်းလင်းလင်းပြောအောင်လုပ်တယ်ဆိုလိုတာကလုပ်ရင်လည်းအဲ့လုပ်တဲ့သူတွေဟာကျွန်တော်တို့နဲ့မပတ်သက်ဘူးဒါကျွန်တော်တို့ဒီလိုလုပ်ရမျိုးကိုကျွန်တော်တို့ကန့်ကွက်တယ်ဆိုတာမျိုးကိုတော့မူအရရှင်းရှင်းလင်းလင်းဖြစ်တည်တယ်ဆိုတော့အဲ့ဒါလိုမဟုတ်ရင်ဒါကျွန်တော်တို့ဟို NUG တို့ CRP တို့လုပ်နေတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကဘာမှကျွန်တော်တို့ဝေဖန်တာကန့်ကွက်တာမရှိဘူးဒါနိုင်ငံတကာထောက်ခံမှုရအောင်လုပ်နေစူးစမ်းနေတဲ့စိတ်ဓာတ်တွေကဒါကျွန်တော်တို့နှစ်30ပါလာတစ်ချောင်းလုံးမှာလည်းဒီလိုပဲလုပ်ခဲ့ကြတာတို့တော့အခုလိုမျိုးဟို extra judicial killing ပေါ့ဥပဒေအရအစီရင်ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဥပဒေအဖွဲ့အစည်းမရှိဘဲနဲ့ဒီလိုမျိုးလုပ်နေတာတွေနဲ့ပတ်သက်ရင်ဒါဟာဟိုကိုယ့်ရဲ့မူဝါဒမဟုတ်ဘူးဆိုတာကိုတော့ဟိုကန့်ကွက်တယ်မပတ်သက်ဘူးဆိုတာကိုတော့ဟိုအဖွဲ့အစည်းအနေနဲ့ကိုတိတိကျကျကြေညာချက်ထုတ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်အဲ့ခုနပြောသွားသလိုပဲပေါ့နော်အခုလက်ရှိမြန်မာနိုင်ငံမှာဒီတရားလက်လွတ်တပ်ဖြတ်မှုတွေတော့ဖြစ်နေတယ်ဒါပေမဲ့အဲ့ဓာတွေကဘယ်သူလက်ချက်လဲဆိုတာအတိအကျပြောဖို့ကတော့ခက်တယ်ပေါ့လေတချို့ကိစ္စတွေမှာတော့လုတ်တဲ့လူတွေကသူတို့လုတ်ပါတယ်ဆိုတာမျိုးအတိအနှင်းထုတ်ပြောတာမျိုးရှိတယ်ဒါပေမဲ့ကျန်တာတွေကတော့ဘလို့လက်တယ်မပေါ်ပဲဖြစ်တဲ့ကိစ္စတွေပေါ့လေဆိုတော့အဲ့ဒီဟာတွေရပ်သွားအောင်ကိုဥက္ကိုကြီးအနေနဲ့ဘလို့ဖြစ်တဲ့နယ်လို့ပြောချင်ပါတယ်ရှင့
်ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်ဒါဟာကျွန်တော်တို့ကယူပြုပြီးတော့ရှောင်ကြရမယ်ကိစ္စလို့မြင်တယ်ဆိုတော့နောက်တစ်ခုကတော့ဟိုစစ်ကကလည်းအင်အားသုံးပြီးတော့ဖြည့်ရှင်းနိုင်နေဆိုတဲ့အယူအဆဟာတိုင်းပြည်ဟိုစုပ်ပြတ်တက်နေတဲ့အခြေအနေကြီးရောက်နေပြီဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးတန်းချောင်းပေါ်ပြန်ရောက်လာအောင်တဲ့ ိုင်းရင်းရေးရာသီးသူတွေဓာတ်ထဲမှာမျောလင်းချက်တစ်ခုခိုင်ခိုင်မာမာဖြစ်လာအောင်ဆောင်ရွက်ဖို့ကြိုးတယ်လို့မြင်တယ်။အဲ့တော့နိုင်ငံရေးပါတီတွေကနိုင်ငံရေးလီလန်းအရာကျိုးပန်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းကိုကျွန်တော်တို့ဒါပြန်ပြီးပေါ်လာဖို့လိုတယ်။အဲ့လိုလို့မဟုတ်ဘဲနဲ့ဒီနီးလန်းကလွယ်ပြီးတခြားနီးလန်းကိုတခုမှလက်မခံဘူး။အကုန်လုံးကိုခြေဖြတ်ပြစ်မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာကြည်ရင်အဲ့လားနိုင်ငံရဲ့အခြေအနေဟာငကူကလေးကကွန်ဖစ်ကြောင်ရောဟိုစစ်ကြောင်ရောဟိုပုတ်ပုတ်ညက်ညက်ခြေနေတာကနေပြီးတော့လုံးဝပြတ်စည်းသွားမယ့်အခြေအနေဒီကြောက်သွားနိုင်တယ်လို့မြင်တယ်။ဒါကြောင့်မလို့ဟိုကျွန်တော်လည်းတစ်လျှောက်လုံးနိုင်ငံရေးလှုပ်လာတဲ့တစ်လျှောက်လုံးမှာနိုင်ငံရေးလှုပ်တော့34နှစ်ကျော်မှာကျွန်တော်ကြောက်တစ်ယောက်မှစိတ်ကြေပြတ်စည်းတာမရှိဘူး။လူသေးတာမရှိဘူး။တစ်ယောက်မှအဖမ်းခံရတာမရှိဘူး။စစ်တပ်ကနေပြီးတော့အကျိုးစီးပွားမှာမပတ်သက်ဘူး။ကျွန်တော်ယုံကြည်မှုကိုကျွန်တော်ခိုင်ခိုင်မာမာဆောင်ရွက်တယ်။အခု NUG တို့ CRP တို့မှာဥဆောင်နေတဲ့သူတွေကကျွန်တော်အကြောင်းကိုတယောက်ချင်းကောင်းကောင်းသိတယ်။ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာဒီလိုလက်လွတ်စပယ်ဟလာ Facebook မှာပြောဆိုဆဲဆိုတိုက်ခိုက်နေကြတာတွေကဒါကြီးကယဉ်ကျေးမှုတစ်ခုလို့ဖြစ်လာတာကိုယ်၌ကအင်မတန်အန္တရာယ်ကြီးရလို့မြင်တယ်။အဲ့တော့ဒါကျွန်တော်တို့ဒါစစ်တပ်ကလည်းပဲဟလာဖန်ဆီးထားတဲ့ကိစ္စတွေဒါတွေဟာအမြန်ဆုံးဟိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးကိုလူလူကယုံကြည်မှုရှိလာအောင်ပြန်ပြီးဆောင်ရွက်ဖို့ပါအရေးတကြီးလုပ်ရမယ့်ကိစ္စလို့မြင်ပါတယ်။
ကျေးဇူးတင်ပါတယ်ဦးကုကိုကြီးရှင
့်ဟုတ်ကဲ့ပ
ါပြည်တော်ပါတီဥက္ကဋ္ဌဦးကုကိုကြီးကိုမဆုမြတ်မောင်ကဆက်သွဲမြင်မြန်ခဲ့တာပါရှင်အခုတော့ရခိုင်မောင်နှောဖက်မှာမြန်မာစစ်တပ်နဲ့အေးအေးဆေးရတင်းမာနေတဲ့တရင်ဖက်ဆက်ရအောင်ပါရခိုင်မြောက်ပိုင်းမောင်နှောမှာမနေ့နိုဝင်ဘာ9ရက်နေ့ကစစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်မြန်မာစစ်ဘက်ကတော့ဒီတိုက်ပွဲဟာ ARSA အကြမ်းဖက်အဖွဲ့နဲ့ဖြစ်တဲ့တိုက်ပွဲလို့ပြောဆိုထားပေမဲ့ရခိုင်လက်နက်ကိုင် AA ဖက်ကတော့သူတို့နဲ့ဖြစ်တဲ့တိုက်ပွဲလို့ပြောပါတယ်အခုအချိန်ထိလဲမောင်တော်ဒေတာမှာမြန်မာစစ်တပ်နဲ့ AA အကြားစစ်ရေးတင်းမာနေတယ်လို့ AA ပြောခွင့်ရသူကပြောဆိုပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြထားပါတယ်
ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်အကြားနားလည်မှုနဲ့တနစ်ကြော်ကြားအပြစ်ရထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကဝေလာတောင်အနီးမှာနိုဝင်ဘာလ9ရက်နေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရကပြောပါတယ်။မောင်တော်မြို့နယ်မြောက်ပိုင်းဝေလာတောင်အနီးမှာရှိတဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့ဝင်တွေရှိတဲ့နေရာတွေကိုတပ်မတော်ဘက်ကဝင်ရောက်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဂျောင်းဝင်ညှိနှိုင်းတာတွေရှိနေပေမဲ့လက်ရှိအချိန်ကြီးနှစ်ဖက်တပ်ဖွဲ့တွေကြားစီတင်မာရရဲ့အနေထားမှာရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခက VOE ကိုပြောပါတယ
်ဒီမနေ့ကဒီနိုဝင်ဘာလ9ရက်ဟိုနေ့လယ်7နာရီလောက်မှာမောင်တော်မျိုးနေမြောက်ပိုင်းဒီဝေလာတောင်ပတ်ဝန်းကျင်မှာကျွန်တော်တို့ရခိုင်တပ်တို့တပ်ဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အတွက်ဒီမနေ့အနေငယ်ကြာပေါ့နော်ဒီထိပ်တွေ့မှုဖြစ်တာရှိတယ်ဆိုတော့အဲ့ဒီမှာထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးလုံးစေတော့မသိရသေးဘူးဗျဆိုတော့ဒီအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနှစ်ဖက်ကြားကလူတွေကတဆင့်ဟိုနှိမ့်နိုင်နေကြတာတော့ရှိတယ်။အခုချိန်ထိတော့အဲ့ဒီဒေသတဝိုင်းမှာဒီနှစ်ဖက်တပ်ဖွဲ့တွေကြားမှာဒီစစ်ရေးတင်းမာနေတဲ့အခြေအနေမှာတော့ရှိတယ်ဗျ
။တမရော့ဘက်ကတော့မနေ့ကမောင်တော်မှာဖြစ်တဲ့တိုက်ပွဲဟာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဖြစ်တာမဟုတ်ပဲအာစာအကြမ်းဖက်အဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ
်။ AA နဲ့ဖြစ်တာမဟုတ်ပါဘူးဗျ။အဲ့ဒီမှာမောင်တော်မှာအဲကျွန်တော်တို့9ရက်နေ့နေ့လယ်7နာရီခွဲလောက်မှာမောင်တော်ဟောနော်ခမောင်းစိတ်ကြီးရွာရဲ့အရှိတောင်ပဲမီတာ9000လောက်မှာကျွန်တော်တို့ AR တဲ့စီအကျမ်းပဲတောင်းညံ30လောက်နဲ့ဟိုကတက်ကကျွန်တော်တို့လုံလုံရေးစစ်ကြောင်းနဲ့တိုက်ပွဲဖြစ်ခဲ့တာရှိတယ်ဟိုလောက်တော့ပြစ်ခတ်မှုကတော့5မိနစ်10မိနစ်လောက်ခဖြစ်ခဲ့တယ်အဲအဲ့မှာတော့အဖွဲ့တွေက ARF အဖွဲ့တွေကမြောက်ဖက်ကိုဆုတ်ခွာထွက်ပြေးတယ်။ကျွန်တော်တို့စီကတော့စစ်တီအချို့ထံရရခဲ့တာရှိပါတ
ယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2020နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားနားလည်မှုတွေနဲ့အပြစ်ရထားတာတနှစ်ကျော်ကြာနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းမနေ့ကစပြီးတပ်နဲ့ AA အကြားအပြစ်ရပြီးနောက်ပိုင်းပထမဦးဆုံးထိတွေ့မှုဖြစ်တယ်လို့မြန်မာစစ်တပ်ပေါ်မှာမူတည်ပြီးတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခက VOE ကိုပြောပါတယ
်။ဟိုချိဆက်ပြီးတော့ဒီဘလို့ဖြစ်လာမလဲဆိုတာကတော့ဒီမြန်မာစစ်တပ်ပေါ်မှာပဲမူတည်တယ်ဗျ။ဟိုသူတို့ဘက်ကဆက်ပြီးတော့ထိုးစစ်ဆင်လာမယ်ဆိုလို့ရှိရင်တော့တိုက်ပွဲကတော့ဆက်ဖြစ်နိုင်တဲ့အနေအထားမှာရှိတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင် AA အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒေသခံ2သိန်းကျော်လောက်နေရဲစွန့်ခွာထွက်ပြေးခဲ့ရတယ်လို့လက်ရှိအချိန်ထိလည်းနေရမပြောင်းနိုင်သေးတဲ့စစ်ပြေဒုက္ခတွေတသိန်းနီးပါးရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ရှခိုင်ပြည်နယ်ဖက်ကစီရဲ့အခြေအနေသတင်းရန်ကုန်ကလာတာကိုတော့ကိုအောင်မြတ်တို့ကတင်ပြသွားတာဖြစ်ပါတယ်ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ10ရက်ပုံထုံးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မပေးခင် COVID ကာကွယ်ဆေးသတင်းတစ်ပုဒ်တင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာတရုတ်နိုင်ငံထုတ် Sinovac ကာကွယ်ဆေးကိုပထမဆုံးပုဂ္ဂလိကကုမ္ပဏီတစ်ခုကတင်သွင်းခွင့်ရလိုက်ပြီးတော့ဘသူမဆိုစစ်ကောင်စီအစီအစဉ်နဲ့မဟုတ်ပဲလုံခြုံစွာထုတ်ခွင့်ရတော့မယ်လို့တာဝန်ရှိသူတွေကပြောပါတယ်အခုတောက်ကြနေမှာပထမဆုံးအတုပ်ရောက်လာပြီးတော့ကာကွယ်ဆေးထုတ်ခွင့်ရနေရာတွေကိုဆက်လက်ဖြန့်ဖြူးပေးနေပြီးအချို့သာဆုံးဈေးနှုန်းနဲ့ဖြန့်ဖြူးပေးဖို့ရှိတယ်လို့ Sea Lion Company ပြောခွင့်ရကဆိုပါတယ် Sea Lion Company ကာကွယ်ဆေးများဈေးကွက်မြင့်တရေမန်နေဂျာထောက်တာရတနာကိုကိုဝင်းမင်းကမေးမြန်းရမှာတော့ထူးခြားမှုကိုအခုလိုစပြီးတော့ရှင်းပြပါတယ
် COVID-19 Ethinovac Coronavac ကာကွယ်ဆေးကို private အနေနဲ့ Sea Lion အနေနဲ့ပထမဆုံးတင်သွင်းရခြားခွင့်ရတာဘာဒီအပြေကညီမတို့နိုဝင်ဘာ10ရက်နေ့မှာခွင့်ပြုခဲ့တာပါပြီးရဲ့အခါကျတော့ MOHS ကတရားဝင်ခွင့်ပြုထားတဲ့ဒီဆေးထိုးစင်တာဆေးရုံဆေးခန်းတွေကိုရောင်းခွင့်ရှိတာပေါ့နော်သူတို့တွေကမှတဆင်ဒီလူလူစီကိုပြန်ပြီးတော့ရောင်းချမှာပေါ့
ဟုတ်ကဲ့နောက်ရောထူကြမှုရှိသေးလား
ဒီလူလူတို့အနေနဲ့လည်းဒါကြောင့် private ပေးတာဖြစ်တဲ့အတွက်ကြောင့်ဟိုအခုကဟိုဘယ်သူမှဆိုထုံးနိုင်နိုင်ငယ်ပေါ့နော်နောက်တစ်ခုက Sinovac ရဲ့ထူကြမှုအနေနဲ့ကျတော့အခုကတရုတ်နိုင်ငံနဲ့ထောင်နိုင်ငံမှာဆိုလို့ရှိရင်တော့ကလေးတွေကို၃နှစ်ကနေစပြီးသူကအဲ့လိုမျိုးထိုးပေးတယ်ဒါပေမဲ့မနိုင်ငံမှာကျတော့အခု၁၂နှစ်နဲ့အထက်တွေကိုထိုးပေးနေရပေါ့နော်အဲ့လိုဆိုတော့ဒီ၁၂နှစ်နဲ့အထက်ကလေးတွေအတွက်ထိုးနှံနိုင်ခွင့်မြန်မာနိုင်ငံမှာရရှိတာပေါ့ဒီ Sinovac အနေနဲ့ကျတော့လေဘာလို့လဲဆိုတော့အခုမြန်မာနိုင်ငံမှာကျတော့ Pfizer တော့ဘာလို့မရသေးဘူးဆိုတော့လောလောဆယ်ကလေးတွေအတွက်ကတော့ဒီ Sinovac ထိုးဖို့ chance ရတာပေါ့
ဟုတ်ကဲ့ရောက်ရှိနိုင်မှုအနေအထားပမာဏအဖြစ်ရောထူးခြားမှုရှိလား
Sinovac ကို private အနေနဲ့ဆိုလို့ရှိရင်တော့ဆယ်နှစ်ရနေမှာဟိုပထမဆုံးရောက်မယ်ပေါ့ဆီနိုဗက်နဲ့ကတရားဝင်ဟာတင်းဝင်ရထားတာဆိုတော့ပမာဏအနေနဲ့ကတော့သူတို့ဘက်ကလည်းတတ်မှတ်ထားတာမျိုးတော့မရှိဘူးကိုဘက်ကလည်းဒါ demand တိုင်းတက်တက်လောက်တော့ဆက်လက်ထိုးမှာပေါ့ဈေးနှုန်းအနေနဲ့ဆိုလို့ရှင်တော့ညီမတို့ကဒီပြည်သူလူထုအနေနဲ့အသက်တာဆုံးအဆင်ပြေဆုံးထိုးနိုင်ဝင်ရမယ်ဈေးနှုန်းမျိုးကိုဖြစ်နိုင်အောင်လို့ညီမတို့ကအစီအစဉ်ပေးထားရပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်လာပေါ့နော်အခုကရက်ပိုင်းအတွင်းရောက်လာမှာဆိုတော့
private sector အနေနဲ့ကဒီ12နှစ်နဲ့အထက်ကိုညီမနိုင်ငံမှာလည်းဒါအစိုးရအစီအစဉ်နဲ့မဟုတ်ဘဲနဲ့ private အနေနဲ့ထိုးနိုင်နေတဲ့သူတွေအတွက်ကိုစောင့်ရမလို့အောင်လို့ဒါညီမတို့ကဘက်ကကြိုးစားထားတာပေါ့နော
်ဟုတ်ကဲ့အခုလိုရောက်ရှိလာတဲ့အတွက်အဓိကကြိုးတဲ့အပါကိုထောက်ပြကြတယ
်ဟိုကိုပဲဆိုတာကကြတော့လေအကုန်လုံးကာကွယ်ဆေးထိုးထားမှ safe ဖြစ်မှာလေဟိုတည်ဆုံတယောက်ကြံနေတာနဲ့လည်းအချိန်မရွေးပြန်ကူးဆက်နိုင်တယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မဟုတ်ဒါကာကွယ်ဆေးထိုးလိုက်ရင်ရာနှုန်းကြီးကာကွယ်တယ်မဟုတ်ဘူးဆိုပေမဲ့လည်းတည်ဆုံနှုန်းတို့ပြင်းထန်ဒီရောဂါပြင်းထန်နှုန်းတို့အကုန်လုံးရောကြအောင်အဲ့ဒီရွေးချက်နဲ့ကိုအဓိကတွင်းတာပေါ့နောက်ပိုင်းလည်းအဲ့လိုပဲဒီဆေးကိုထုတ်လုပ်တဲ့နိုင်ငံတီတယောက်ကြီးကကြတော့သူက၃နှစ်ကနေပြီးစထိုးတာဆိုတော့လေအဲ့တော့နောက်ပိုင်း national level ကသူခွင့်ပြုသွားမယ်သူထိုင်ငယ်တဲ့ဒီ၁နှစ်အောက်တီကိုခွင့်ပြုသွားမယ်ဆိုရင်လည်းဒါထိုးနှံလို့ရအောင်ပေါ့နော်အဲ့လိုမျိုးအသင့်ဖြစ်နေအောင်ကာကွယ်ဆေးကိုအဲ့လိုမျိုးစီစဉ်ထားပါဟု
တ်ကဲ့အဲ့တော့ဒီကာကွယ်ဆေးကိုဒီအားနည်းပြေမပြေအောင်ထိန်းသိမ်းနိုင်မှုအနေထားရောကုမ္ပဏီအနေနဲ့ဘယ်လိုမျိုးလှုပ်ဆောင်ထားတာ
အဓိကကတော့ကိုချင်းပေါ့နော်ဒီအေးထိန်းတဲ့ဟာလေအတွက်ကအေးခွန်းစားအတွက်ကအရေးကြီးတာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒါအတွက်ကိုဒီမားတို့စီကဒီဆီလိုင်းယုံရဲ့ဒီဆက်ဆက်ကုမ္ပဏီဖြစ်တဲ့ SRDS ပေါ့နော်အဲ့ဒါကအာ2020နှစ်ကုန်ကနေစပြီးတာကိုပြင်ဆင်နေပေါ့နော်ပြင်ဆင်ခဲ့ပြီးတော့အဲ့တော့ဒီကြားထဲမှာကအခုဒီတရုတ်ကုမ္ပဏီညအတင်းကရှင်တို့ဖန်းပေါ့နော်တွင်းလာတဲ့ဈေးတွေကိုလည်းဒီနယ်မျိုးတွေကိုပေါ့နော်အဲ့လိုမျိုးဝေးလံနယ်မျိုးတွေကိုကိုချင်းမပြတ်အောင်ဒီကောင်ဈေးအနည်းငယ်မပြတ်အောင်လို့မားတို့ကဒီတခြားဈေးသိမ်းပြရတယ်လည်းရှင်းလာပြီးဈေးတွေအလိုသိပြီးပို့ဆောင်ပြရတယ်လည်းရှိရပေါ့နော်အဒိုးနှစ်သိန်းခွဲအတွက်ကိုမျိုးပေါင်း30ကျော်ပို့ဆောင်ပေးခဲ့ရပေါ့
ဟုတ်ကဲ့အဲ့တော့အခုတစ်ခေါက်မှလည်းမကြခင်တောက်ကြနေမှာရောက်လာတော့မယ်ပေါ့နော်အဲ့ဒါတွေအတွက်ကဘယ်လိုပို့ဆောင်မှုအစီအစဉ်ရှိလဲပြည်သူတွေပဲချင်းလောက်အစောအဆုံးဒီကာကွယ်ဆေးထုတ်လို့ရနိုင်မလဲဘယ်လိုဆက်သွယ်ရမလဲပေါ့
ပထမဆုံးဒီအတော့အနေနဲ့ကတော့ညီမတို့ကဒီရန်ကုန်မြို့အကြီးကပေါ့နော်ရန်ကုန်မြို့ကဒီဟိုဟာရန်ကုန်တိုင်းတာကြီးအတွင်းကနေပြီးတော့ကျမ်းမာရေးဌာနကခွင့်ပြုချက်ရထားတဲ့စေထုံးနယ်ဝင်ခွင့်ပြုချက်ရထားတဲ့ဆေးရုံဆေးခန်းတွေအရင်ပို့ဆောင်မှာပေါ့နော်ပြီးတော့မှအရင်နောက်ပိုင်းကကြတော့ဒီခွင့်ပြုပေးရထားတဲ့စင်တာဆေးရုံစင်တာဒီနယ်ဒီမှာရှိရဆိုလဲအဲ့ဒီဟာတွေပေါ့အဲ့ဒါတွေဆက်လက်ပြီးတော့ပို့ပေးမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာရတနာခင်ဗျာ
ကိုယ်မင်းပါရှင်အခုတော့အပတ်စဉ်ကဏ္ဍအလဲရောက်ပါပြီလူလူနဲ့ဂျာမန်ရေးကဏ္ဍကိုတော့ဒေါက်တာတန်းစောကတင်ပြထားပါတယ
်ကိုဗစ်ကောင်းပဲဆေးထုတ်လိုက်ပြီဆိုတာနဲ့ခန္ဓာကိုယ်ထဲကိုယောဂဘိုးမဝင်ရောက်နိုင်တော့ဘူးလို့ယူဆပါတဲ့သူတွေကိုတင်နေရပါတယ်ကာဝေးဆေးထုတ်နိုင်ခြင်းဟာခန္ဓာကိုယ်ထဲကိုယောဂဘိုးမဝင်ရောက်အောင်ကာဝေးတာမျိုးမဟုတ်ပဲခန္ဓာကိုယ်ထဲကိုယောဂဘိုးဝင်ရောက်လာတဲ့အချိန်မှာထိခိုက်ပျက်စီးမှုနည်းနိုင်တယ်များနည်းအောင်သာကာဝေးထားခြင်းမျိုးဖြစ်တယ်လို့အထွေထွေယောဂအထူးဆရာဝန်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်ယောဂဖြစ်ပွားပြီးတဲ့သူတွေကောခုနကာဝေးဆေးထုတ်ထားတဲ့သူတွေအနေနဲ့ကောဒီခုခံကာဝေးတဲ့တက်ထွက်တာတယောက်နဲ့တယောက်မတူကြဘူးပေါ့နော်အဲ့တချို့တွေကနည်းနည်းထွက်တယ်တချို့တွေကများများထွက်တယ်အဲ့တော့နေနေထွက်တဲ့သူပဲဖြစ်ဖြစ်များများထွက်တဲ့သူပဲဖြစ်ဖြစ်ကာကွယ်တတ်တဲ့ကိုယ့်ရဲ့မိမိရဲ့ခန္ဓာကိုယ်တွင်းမှာသွေးထဲမှာပဲရှိတယ်တချို့မေးပါးလေးတွေမှာတော့ရှိနေနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကာကွယ်ဆေးထိုးထားခြင်းဒီယောဂပိုးမဝင်အောင်ကာကွယ်တာမဟုတ်ပါဘူးယောဂပိုးဝင်ရောက်တဲ့အခါမှာခန္ဓာကိုယ်ထဲမှာထိခိုက်ပျက်စီးမှုမရှိအောင်ကာကွယ်ထားခြင်းပဲဖြစ်ပါတယ
်ကာကွယ်ဆေးထိုးထားပြီးမဲ့နှာခေါင်းတုပ်ပဲယူပြီးစစ်ကြည့်လိုက်တဲ့အခါ virus ပိုးတွေ့ရတာမျိုးတွေရှိပါတယ်ယောဂကုသခံရဘူးလားဒါမှမဟုတ်ကာဝယ်ဆေးထုတ်ပြီးတာကြောင့်ခန္ဓာကိုယ်ထဲမှာယောဂခုခံတဲ့တက်တွေရှိနေပေမဲ့နှာခေါင်းစီးတက်စင်တာလိုမျိုးပိုးမွင်အောင်ကာဝယ်တဲ့နည်းလမ်းတွေကိုဆက်လက်လိုက်နာလုပ်ဆောင်မှုမရှိဘူးဆိုရင်နှာခေါင်းထဲမှာ virus ပိုးကိုအောင်နေနိုင်ပြီးနှာခေါင်းတစ်ပတ်စစ်ကြည့်လိုက်ရင် virus ပိုးတွေ့တာမျိုးဖြစ်နိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ
်။တချို့လူနာတွေကမြင်မနေတာကာဝယ်ဆေးထိုးထားတဲ့သူဒီပိုးမဝင်တော့ဘူးဆိုပြီးတော့ယူဆလွဲနေတာလေးရှိလို့ဆရာအားလေး emphasize လုပ်ပြောချင်တာ။အဲ့တော့ကာဝယ်ဆေးထိုးထားတော့လည်းပဲပိုးကနှာခေါင်းထဲဝင်နိုင်တယ်ကိုယ့်ရဲ့သွေးထဲရောက်တဲ့အခါမှာကိုခုခံကာဝယ်စနစ်ကတိုက်လိုက်တဲ့အတွက်ကြောင့်မလို့နံပါတ်1ယောဂလက္ခဏာမပြဘူးနံပါတ်2လောကလက္ခဏာပြရင်တော့နှာခေါင်းလေးပိတ်ယုံချွဲလေးကပ်ယုံနဲ့ပြန်ကောင်းသွားတယ်သူကိုယ်တိုင်မသိလိုက်ဘူးဒါပေမဲ့အဲ့ဒီအချိန်မှာနှာခေါင်းတိုးပတ်ယူပြီးစစ်ဆေးမယ်ဆိုရင်နှာခေါင်းထဲမှာ virus တွေတွေ့နိုင်တယ် virus antigen တွေ့နိုင်တယ်အဲ့တော့ virus antigen တွေ့နိုင်တယ်ဆိုတဲ့သဘောကဘာကိုဖော်ပြနေတာလဲဆိုတော့သူ့စီကနေတခြားသူကိုကူးစက်နိုင်သေးတယ်ဆိုတဲ့သဘောကိုဖော်ပြတယ်ဒါကြောင့်မလို့ဘာကိုပြောချင်တာလဲဆိုတော့ဆရာတို့ဒီယောဂဘိုးဖြစ်ပြီးသူပဲဖြစ်ဖြစ်ကာကွယ်ဆေးထိုးထားတဲ့သူပဲဖြစ်ဖြစ်မိမိရဲ့နှာခေါင်းထဲကို COVID-19 virus ဝင်ရောက်နိုင်တယ်ခိုးအောင်းနေနိုင်ရာနေတခြားသူတွေကိုကူးစက်နိုင်တယ်ဒါကြောင့်မလို့ကာကွယ်တဲ့နည်းစနစ်တွေကိုဆရာတို့ကဆက်လက်ဆောင်ရွက်ဖို့လိုတယ်ဆိုတာဒီဟာလေးကိုပြောချင်တာပေါ့နော
်ခန္ဓာကိုယ်ထဲမှာယောဂခုခံတဲ့တက်ရှိထားတဲ့သူတွေဟာယောဂဘိုးပမာဏအနည်းငယ်ပဲဝင်ရောက်တဲ့အခါမှာမသိတာတဲ့လက္ခဏာတွေပဲပြပြီးတောက်ခင်းသွားတာမျိုးဖြစ်နိုင်ပေမဲ့ယောဂဘိုးဝင်ရောက်တဲ့ပမာဏများခဲ့မယ်ဆိုရင်တော့အဆုတ်ထိကြိုက်ပြီးအောက်ဆီဂျင်ကျတဲ့အထိပြင်းထန်တဲ့ကိုဗစ်ယောဂလက္ခဏာတွေကိုခံစားကြရမှာဖြစ်ပါတယ်။ဒါကြောင့်ကိုဗစ်ကာဝယ်ဆေးထိုးထားတဲ့သူတွေအနေနဲ့ကာဝယ်ဆေးထိုးပြီးတဲ့အခါမှာလည်းနှာခေါင်းစီးတက်စင်တာနဲ့လက်ဆေးတာလိုမျိုးကိုဗစ်ကာဝယ်နည်းလမ်းတွေကိုမပြတ်မကွက်ဆက်လက်လိုက်နာကျင့်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ကယ်၍များမတော်တဆကိုယ့်ရဲ့နှာခေါင်းထဲကိုဝင်တဲ့ပမာဏကများတယ်။ဒါပမာဏများတယ်ဆိုတာဥပမာကိုဗစ် -19 ယောဂလက္ခဏာခံစားနေရသူသူ့နှာခေါင်းထဲမှာပိုးတွေအများကြီးရှိတဲ့လူနဲ့ဆရာတို့အကာအကွယ်မပါဘဲနဲ့5မိနစ်10မိနစ်စကားပြောလိုက်မယ်ဆိုရင်အဲ့ဒီထက်ကနေ virus ပမာဏများများရှုရှိုက်မိနိုင်တယ်။ကာကွယ်ဆေးထိုးပြီးသွားတော့လေ COVID-19 ယောဂဖြစ်နိုင်တယ်။ COVID ကာကွယ်ဆေးထိုးပြီးတော့ COVID-19 ယောဂဖြစ်ပြီးတော့အဆုတ်ရောင်ပြီးတော့အောက်ဆီဂျင်ကျတဲ့လူတွေလည်းဆရာတို့ဒီတတိယလိုင်းမှာတွေ့ခဲ့ဘူးလေ။တော့ဒါကြောင့်မလို့ကာကွယ်ဆေးထိုးပြီးတော့နော်ဒီပိုးယောဂပိုးပြီးသွားပြီးနေခြင်းလို့နေလို့ရပြီ mask မပါဘဲနေလို့ရပြီဆိုတာမှားပါတယ်။ပမာဏများများဝင်ရင်လက္ခဏာပေါ်နိုင်တဲ့အပြင်အဆုတ်ထိခိုက်ပြီးအောက်ဆီဂျင်ကျနိုင်ပါသေးတယ်ဆိုတာလေးလည်းသိဖို့လိုတယ်။ဒါကြောင့်ဆရာတို့ဒီ mask တွေကာထားလိုက်ရုံနဲ့ဟော even ဒီ surgical mask ပဲဖြစ်ဖြစ်အဝတ် mask ပဲဖြစ်ဖြစ်ကာထားလိုက်ရုံနဲ့ဘာဖြစ်လဲဆိုတော့မိမိရဲ့ခန္ဓာကိုယ်ထဲကိုပိုးဝင်ရောက်မယ်ဆိုတော့ပမာဏကိုချော့ချနိုင်တဲ့အတွက်ကိုယ်မှာတစ်လက္ခဏာမပေါ်ဘူးလက္ခဏာပေါ်ရင်တော့မပြင်းထန်ဘူးဆိုတာလေးခံစားရအောင်။ဒါကြောင့်မလို့ဆရာတို့ကကာကွယ်ဆေးထိုးပြီးတော့လည်းပဲလူရူတွေသွားတဲ့အခါမှာ mask တက်ရမယ်လက်ကိုစနေကြစက္ကန့်20ကြောင်ဆေးရမယ်တယောက်နဲ့တယောက်တက်နိုင်ရင်3ပေ6ပေအကွာဝေးရနေထိုင်ရမယ်ဆိုတော့စီးမြန်းနေကိုဒီ COVID-19 ယောဂါကြီးကိုယ့်ရဲ့နိုင်ငံကနေပပျောက်သွားတဲ့အချိန်ဒီဆက်လက်ဆောင်ရွက်သွားဖို့လိုအပ်တယ်လို့ဆက်အနေနဲ့လင်းနဲ့တိုက်တွန်းချင်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးခြင်းဟာခန္ဓာကိုယ်ထဲကိုယောဂပိုးမဝင်ရောက်အောင်ဓာတ်ဆီတာမျိုးမဟုတ်ပဲယောဂပိုးဝင်ရောက်တဲ့အခါမှာထိခိုက်မှုနည်းအောင်ကာဝယ်တာမျိုးဖြစ်တာကြောင့်ကာဝယ်ဆေးထိုးထားတဲ့သူတွေဟာယောဂပိုးမဝင်အောင်ကိုဗစ်ကာဝယ်နည်းလမ်းတွေကိုဆက်လက်လိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော့ပါ
ပ BOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေကြားပဋိပက္ခဟာလက်နက်ကင်တိုက်ပွဲနဲ့တာပြပြနိုင်ပါရှိတယ်လို့ဝါရင်တရားလွှတ်တော်ရှင်နေကြီးဦးကြီးမြင့်ကသုံးသပ်ပါတယ်ဘာကြောင့်မလဲလက်ရှိအခြေအနေကဘယ်လိုလဲဘလောက်ကြာမြင့်နိုင်တယ်လဲဆိုတာကိုရှင်းနေမြကိုရဲ့ဥက္ကဋ္ဌဦးကြီးမြင့်နဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ
်ဦးကြီးမြင့်ခင်ဗျာ
โอเค
ကူမြန်မာနိုင်ငံတချို့ဒေသတွေမှာနေဆက်နေပြီးသူတို့စနေဟာပုံမှန်ဖြစ်နေပြီးဒါစစ်ကောင်စီဘက်ကပေါ်တယ်အနာဘိုင်းနေအတိုင်းမှန်ကပြောတာကြားရပါတယ်ဒီချက်ချာမကြားတဲ့မြို့ကြီးမဟုတ်တဲ့နေရာတွေမှာတော့အဲဒီစူပူမှုတွေကံွယ်ဆန္ဒပြမှုတွေရှိရလို့လည်းပြောကြပါတယ်ဆိုတော့လောလောဆယ်မြန်မာနိုင်ငံရဲ့အေဂျင့်တာယာမှုအခြေအနေဘယ်လိုရှိလဲဆိုတော့အကြမ်းဖျင်းကျဉ်းကျုံတဲ့အရင်ဆုံးပြောပါလားခင်ဗျာ
ဆုံးမပေါ့ဘူးပြားဦးနေဆုံးတယ်ငိမ့်တက်တယ်ဆိုတာလည်းပဲရန်ကုန်မြို့ဆိုလို့ရှိရင်နေတိုင်းပေးနေနှစ်ဖက်သေးရနော်အင်းညာမှုလည်းလုံးဝမရှိဘူးအရှင်တရှာဒါအိမ်ကြီးတို့တိတ်ပြည်သူရဲ့လုံခြုံမှုလည်းလုံးဝမရှိဘူးနော်တော့တရားရုံးတွေကလည်းအများအပြားမဖွင့်ကြဘူးဖွင့်တယ်ခဏလေးပဲသတိလေးပဲဟိုအရေးကြီးတဲ့အမှုတွေလောက်ကိုကြားပြီးလုပ်ပြီးတော့ပြန်ရတာပဲလက်ချက်တွေမှလည်းအိုက်တိုင်းပဲလုံးချက်ပြီးတော့လုံခြုံရေးအရင်ကောင်းတဲ့နေရာတွေကတော့သူတို့ပြင်းမှုတွေကိုအဓိကထားစီရင်နေပေါ့။တော့တကယ်မှတော့လုံးဝမကြိုက်ပါဘူး။နည်းနည်းတော့တရားဥပဒေစိုးမိုးရဲဆိုတဲ့နေရာလေးကြတော့သူတို့ရချတော့ပဲသူရှုံးနေတကြတယ်။အဲ့တော့ပြောချင်တာတော့တရားဥပဒေစိုးမိုးရေးဆိုတာဒေါ်ဆန်းစုကြည်မှာစစ်နေတဲ့ဟာလေး။ဘာမကြခင်အမင်းချတော့မှတော့နန်းခွင်တွင်ကြည့်လို့ဟော။ဟိုနှစ်90ချပစ်တာလေ။နှစ်60ချပစ်တာလေ။အဲ့ဒါလေးအပါအဝင်အဲဟိုတရားဥပဒေစိုးမိုးရေးဆိုတော့ပြလုံးတဖွဲ့ပေါ့ဗျာအဲ့လိုဖြစ်နေပါလေအဲ့ဒီဟာငါတို့တိုက်မှရတော့မယ်ဆိုပြီးတော့အဲ့ဒီဘက်ကိုရောက်သွားတာပါနော
်ဟုတ်ကဲ့တကယ်တော့တိုက်မှရမယ်ဆိုရလဲပဲလက်နက်ကိုင်ပြီးတိုက်မှလာခု NUG ဘက်ကလည်းပဲ CA အဖြစ်တုံ့ပြန်မယ်လက်နက်ကိုင်မယ်ဆိုတော့ပြောလိုက်တယ်အဲ့ဒီနောက်ပိုင်းမှာဒါတက်တက်ကြွကြွဒါလက်နက်နဲ့တုံ့ပြန်လာကြတာကိုလည်းတွေးရပါတယ်ဆိုတော့အဲ့ဒီဟာကတော့ဒီမိုကရေစီလိုလားတဲ့လူတွေအတွက်အကျိုးရှိနိုင်ပါရဲ့လားတကယ်တော့သူတို့ကလက်နက်ကင်ပြီးတုံ့ပြန်မယ်လို့ပြောလိုက်တဲ့အခါမှာနိုင်ငံတကာအနေနဲ့စီမံပြုရလက်ခံရနည်းနည်းတွန်းဆုတ်သွားသလားလို့ကျွန်တော်စဉ်းစားမိပါတယ်ဦးကြည်မြင့်မယ်လို့မြင်ပါလဲ
အဲ့ဒီလိုတိုက်မှရတော့မယ်ဆိုပထမဆုံးအတန်ထွက်တဲ့လူတွေမထောင်ရှိဘူးဖြစ်မယ်ဒီစစ်အနာရှင်ကိုမတိုက်ရင်မရဘူးတိုက်တဲ့နေ့မှာမတုံးရင်ဘာလို့မှမပြတ်တော့ဘူးတသက်လုံးကျွန်းဖြစ်နေတယ်လူစစ်တွေကကျွန်တော်တို့ပထမလုံးစားထွက်တဲ့အတန်ပဲအော်ကျွန်တော်တို့ကလေးတွေကိုရာစမိုင်းပါနဲ့ခေါင်းချင်းပြင်တာတွေကိုအဲတကောင်ပါလုံးတပြီလုံးမြင်းနေရတယ်လေသူကမခံနိုင်ဘူးလေတယောက်လည်းမဟုတ်နှစ်ယောက်လည်းမဟုတ်အဲ့ကပထမဆုံးအတန်ထွက်တဲ့လူတွေမှာကျွန်တော်တို့ပါတယ်ကျွန်တော်ဟိုတုန်းကဆို energy ပျော့လို့မကြိုက်ဘူးညာအဲဆက်အားရှင်နဲ့ blue ball လောက်တယ်ဆိုကျွန်တော်မကြိုက်ဘူးမင်းလည်းအဲတခါမပေးဘူးကျွန်တော်ဒါပေမဲ့အခုကျတော့ပါလေဆိုတော့ NUG ရနေပြီတော့ဒီကိုဖြတ်တယ်တိုက်မှရမယ်တိုက်တော့မယ်လို့ပြောလိုက်တဲ့အခါမှာကျွန်တော်ကချွင်းချက်မရှိဘဲတိုက်ရရတိုင်းတော့ဖြစ်သွားတယ
်ဦးဒီငါအဲ့လိုတိုက်မှဖြစ်မယ်ဆိုတဲ့အယူအဆကိုဆက်လက်ပြီးတော့ဆွဲကြိုက်နေလို့မလား
အခုအဲ့အရာလေးကိုကျွန်တော်ပြောချင်တာပါခေါင်းဆောင်တယောက်ကိုကျွန်တော်ဆောရုံအပိုင်းပုံဆက်ပြီးဆွေးနွေးတယ်ဟာအကုန်တဲ့မတိုက်လို့မရဘူးလေတဲ့ကျွန်တော်တို့ကတပြီလုံးဆုံးဖြတ်ချက်တယ်အလုပ်ထလာတဲ့တိုက်ကိုတိုက်မှရမယ်ဒီတိုက်ပွဲကလည်းနိုင်မှာပါဆိုသူကတော့အခိုင်အမာပြောတယ်ပေါ့ဗျာ။နာမည်တော့ကျွန်တော်တော့မပြောတော့ပါဘူး။သူကလူ
ဟုတ်ကဲ့တကယ်တော့အဲ့ဒီ
တော့လည်းအဲ့ဒါကိုသဘောတူပါ
။သဘောတူလား
။ဟုတ်ကဲ့ကျွန်တော်သဘောတူတယ်ဒါမှမဟုတ်ချွင်းချက်နဲ့သဘောတူလား
။ဟုတ်ကဲ့ချွင်းချက်ကိုပြောပါဦး
။ချွင်းချက်ကတော့ NUG ရနေပြောခုနှစ်ရက်နေမှာနော်တိုက်နေလို့စိတ်ကြီးညာလိုက်တယ်ပေါ့ဗျာ။တိုက်နေလို့အဲ့ဒီနောက်မှာအားပါမလားတဲ့အခါကျတော့အဲ့ဒါကမ္ဘာနိုင်ငံကြီးကလည်းအလုတ်ပါမလာဘူးပေါ့ဗျာသူတို့မြင်နေမြင်ပါအဲ့လိုတစ်ချက်ပေါ့နော်နောက်တစ်ချက်ကပါလဲဆိုတော့ဒီလိုကြီးညာပြီးတော့နောက်ဘာမှလည်းရက်လက်တွေလည်းအကောင်းနေမထွက်ဘူးဆိုတဲ့အခါမှာအဲသူတို့နကိုရီးယားသူတို့ရဲ့နောက်နိုင်ငံများရဲ့ policy ကပင်ဒစူလာမှလည်းဒီတိုင်းပဲလေစီးရီးယားမပြီးဘူးလေစီးရီးယားမပြီးဘူးအဲ့လိုတန်တမာကြီးရဲ့ထောက်ခံကြီးနေပဲဟဲ့လားဟိုအတိုက်ခံကောင်းဆောင်ကိုထွက်ပြေးရတာပဲနော်အဲ့လိုဖြစ်တယ်အဲ့လိုအခုစီကြုံနေရကျွန်တော်ကတော့တိုက်မယ်ဆိုရင်လည်းပဲပြစ်ချတိုက်တော့မတိုက်ဘူးဆိုလို့တိုက်ပြီးပြောကျင်းညာချက်ထုတ်တော့ကျွန်တော်တို့ဟာ2000ချီကိုတော့လက်မခံဘူးဒါမှမဟုတ်စစ်စစ်ဆွေးနွေးရေးကို ကျွန်တော်မပြစ်ပဲဘူးမဆူအကျဉ်းချလိုက်တိုက်လည်းမတိုက်ဘူးကျဉ်းချမကျဉ်းချဘူးဆိုရင်တော့ကဘာကြီးကတန်လျာဖြစ်เสียရှိလာတာပေါ့ဗျာ
ဟုတ်ကဲ့အခုတော့ကျွန်တော်တိုက်မယ်ဆိုရဲကနားနဲ့ပတ်သက်ပြီးတော့နည်းနည်းဆက်မိကြပါတယ်အဲ့တိုက်မယ်ဆိုရဲကိစ္စကိုတချို့ကဝေဖန်ကြတယ်အဲ့တချို့ဆိုရဲနေရာမှာစစ်ကောင်စီကိုထောက်ခံတဲ့လူတွေမဟုတ်ပါဘူးသမန်ပြည်သူတွေရဲ့ဝေဖန်တန်ကြားတာပါကလေးတွေကိုမြှောက်ပေးနေကြတယ်ကိုတို့ကြတော့ဘာမှမလုံနိုင်ကြဘူးနောက်ပြီးတော့လုံနိုင်တဲ့အင်အားလည်းအမှန်တကယ်မရှိဘဲနဲ့ဘာကြောင့်ကလေးတွေကိုမြှောက်ပေးနေရသလဲလို့ပြောနေကြပါတယ်အဲ့လိုပြောကြဝေဖန်ချက်ကိုဘယ်လိုတုံ့ပြန်ကြမလဲရော
ကျွန်တော်ကတော့တရားရုံးကိုပယ်ချတယ်ကျွန်တော်ကအထက်မှနေဦးတည်တာအဲ့ဒါအဖြစ်သမားတွေပဲပြီးတော့စဉ်းစားဆင်ခြင်တုံတရားရှိရသူရတော့ညှပြီးတော့ဝေဖန်တယ် NDA ဖြေကိုမင်းညာနေတယ်သူတို့လည်းကူညီပေးနေတယ်အဲဒီဦးကြီးရဲ့လုံဆောင်ချက်တွေကအခုသူတို့ကအမှတ်တရလာစာယူမယ်နောက်စီဒီယံဝန်ထမ်းတွေကိုပေးမယ်ဆိုတာဟာဟိုမှာပေးနေတဲ့ကလေးတွေကိုဘာမှမပေးဘူးအဲ့လိုဖြစ်နေတယ်ဆိုတော့တကယ်အဖြစ်ပြည့်တဲ့တကယ်တိုက်ပွဲသင်္ကန်းပြူပါတာဝေဖန်ကြတာအဲ့လိုမြောက်ပေးနေတယ်ဆိုတော့ဟောဒါအဖြစ်သမားတွေနဲ့ဟိုကလုံနေတဲ့ဘောပဲအဲ့လူတွေကတမန်ကိုကြီးလိုက်နေအဲ့လူတွေကနိုင်ငံတစ်ချောက်လုံးမှာအဲ့လူရဲ့အချောင်လိုက်ပြီးတော့အဲ့လူပြောပေးဟိုပေါင်းနဲ့ဒီပေါင်းလိုက်နဲ့အဲ့အဲ့လိုလူမျိုးတွေဖြစ်တယ်အဲ့ဒါကျွန်တော်လုံးဝလည်းမကောက်ဟုတ်လည်းမဟုတ်ဘူးလက်ရှိဖြစ်ဖြစ်နေအခြေအနေလည်းမကိုက်ဘူးအခုဆိုလို့ရှိရင်ခင်ဗျာတတ်နေတာပဲနေ့လည်းတတ်နေတယ်နော
်အမသိနေစစ်ကောင်စီကတော့တတ်နေရတော့ကဘာလေးစီရပါဘောကြာကဘာလေးဝိုင်းဝန်းရှုတ်ချနေရတယ်ဘယ်သူမှလည်းပဲဟိုမကြိုက်ကြဘူးဆိုတော့အဲ့လိုတတ်နေရအပြင်ဒီဘက်ကလည်းပဲတုံ့ပြန်မယ်လို့ပြောလိုက်တော့တုံ့ပြန်မဲ့ဘက်ကတကယ်ပြတ်မှတ်ထားတဲ့ target ကိုမရောက်ဖဲနဲ့သူတို့စံတရားနဲ့သူတို့ဘက်ကလည်းပဲဒါပြက်ခတ်တာတွေသက်ဖြတ်တာတွေရှိတယ်လို့လည်းပြောရပါတယ်ဆိုတော့ပြည်သူတွေပူပြီးတော့နှစ်ဖက်သက်ဖြတ်မှုကိုပူပြီးခံလာရတဲ့သဘောများဖြစ်နေတလားတစ်ဖက်တည်းမဟုတ်တော့ဘူးန
ဲ့အဲ့လိုတွေးလို့မရခံရတဲ့လူကမတရားခံပြီးတော့မှဒီလက်ကတုံ့ပြန်တဲ့လူတွေကခဲလေးလောက်နဲ့ပြန်ပေါက်တာနည်းနည်းလေးပဲလောက်လေးနဲ့ပြစ်တဲ့အစင်သားသားပဲရှိတယ်ဒူးလေးလေးနဲ့သူတို့ရှင်းရင်တွေ့မှာသူတို့မှဒီစစ်တပ်အဆက်ဆက်ကလုံးဝဆူလို့ခြင်းနဲ့စိတ်မရှိဘူးသူတို့ပဲအသာသီးယူမယ်သူတို့ပဲဟိုအလုပ်တယ်ဒီကောက်ပွဲကိုလည်းပဲအနိုင်အထက်အတင်းလုံးဝမှပြရစနစ်နဲ့ဖြစ်လာအတင်းလုံးတွေလုံးတတ်မယ်ပစ္စည်းသိမ်းမယ်ထောင်ချမယ်နော်စူစီမျိုးဆက်ကိုဒုက္ခပေးမယ်ပြီးရင်ရတဲ့နည်းနဲ့အနိုင်ယူမယ်အပြီးရင်ကျဆက်အနာရင်စနစ်ကိုပြန်ထောင်မှာဘလူလုံးနဲ့တောင်မလဲဆိုလို့ချင်းသူတို့ကိုထောက်ခံမယ်
ဆုံးတရားတွေလည်းရှိအောင်ပါဗျာပြရစနစ်ကြတော့လေအဲ့ဒါကျွန်တော်တင်တာအဓိကကျွန်တော်ရဲ့စဉ်းစားချက်ကဒီမြင်ခင်ဗျာဒီတိုက်မယ်ဟုတ်ပြီတိုက်သင့်တယ်ဒါပေမဲ့တိုက်လို့နိုင်နိုင်ကြီးရှိသလားဆိုတဲ့ဟာကတော့အများအားဖြင့်စံတရားရှိနေတဲ့ကိစ္စပါဒီလူတွေလက်နဲ့တိုက်လို့နိုင်နိုင်ကြီးရှိသလားအဲ့ဒါကိုလည်းစဉ်းစားရပါ
အခု PDF တွေလက်ထက်မှာတိုက်တာကြီးအော်တိုမက်တစ်ကနေဖြစ်သွားပြီပေါ့လို့အကုန်လုံးနှီးပါဖြစ်သွားပြီအော်တိုမက်တစ်ကနေဖြစ်သွားပြီတော့သူချင်းကိုရှင်ပဲသခိုင်းတိုင်းမှာတိုက်တယ်တိုက်ပွဲရတော့ဗျာခင်ဗျာကြောက်ကြမှုတော့ဘူးထိတ်တိုက်တိုက်ရတာပြုတ်မိုင်းစနစ်တွေရလဲအရင်ခင်မိတယ်ဗျာဟိုအာဖဂန်နစ္စတန်တို့ဘာလို့အီရတ်တို့မှာသုံးတယ်မိုင်းစနစ်တွေကဒီဟိုရောက်လာတာဗျာအဲ့မိုင်းစနစ်တွေကပေးတာဗျာခင်ဗျားဒီမှာဒီနေ့ပဲလေရင်သိင်းပြစ်ချတယ်အဒီတော့မရသေးဘူးဗျာအလောင်းမီးလောင်းနဲ့ပုံတော့ပြရတယ်လေရင်ကိုပြစ်ချလိုက်တာအဲ့လိုမျိုးတွေဖြစ်လာတယ်ပြန်ပြီးတော့
ဟုတ်ကဲ
့လူတွေကလည်းပဲငါတို့မလွဲမသွေနိုင်မှဖြစ်မယ်နိုင်မှဖြစ်မယ်ဆိုရင်စိတ်တရားတွေနည်းနည်းလေးတော့မလျော့ဘူးဗျာအခုနောက်ကပြောတဲ့ဟိုဟိုစစ်စာရေးတမားတို့ဘာတို့အကြောက်တမားတို့ကတော့တိုင်းတိုင်းစီပေါ့ဗျာအဲ့ဒါကတော့နော
်ဟုတ်ကဲ
့စောင့်ကြည့်အဲ့ဒါတော့စောင့်ကြည့်ပါပေါ့လူမှန်လဲဆိုတာနော်ဟုတ်ကဲ့
နောက်ကျွန်တော်ဆက်မိကျင်လာဆိုတော့ဦးတင်းမြင့်ပြောတော့အဲ့ဒီရွေးကောက်ပွဲအတင်းလုပ်မယ်ဟုတ်ပါတယ်မဖြစ်မနေသူတို့လုံးမှာပဲ PR စနစ်ဆိုပြီးတော့တနည်းအားဖြင့် PR စနစ်တို့ညီညာရေးတို့ဆိုတာတိုင်းရင်းသားတွေကိုသူတို့ရဲ့ပါလောင်စည်းရုံးတာပေါ့ဗျာဒါမဲ့လည်းတိုင်းရင်းသားတွေကအမှန်တကယ်ယုံကြည်သက်ဝင်လာနိုင်ကြရှိရထင်ပါလား
အယူကပွဲရတက်သက်မှန်တော့ဒီစော်တီတရားလေပြည်သူကလူကိုတတ်မှန်ဒီလက်ကလည်းပဲပြည်သူကိုနှိမ့်ဆက်မဲ့ဟိုကောင်နဲ့ပေါင်းတဲ့ကောင်တွေကိုတတ်မှာဗျာအခုတခမရရက်ွက်အုပ်ချိုးရမှုတွေအကုန်နှုတ်ထွက်ကုန်ကြပြီတော်တော်များခင်ဗျာဒီနေ့ပဲနိုင်ငံသားမှလည်းတယောက်သိတယ်ရက်ွက်အုပ်ချိုးမှုပလဲတို့ကံကောတို့ဘယ်မှာဆိုရင်ခဏဝေတန်းတွေပါနှုတ်ထွက်ကုန်ပြီတော့အဲ့တော့ပြောချင်တာကတော့အောင်မြင်နေတဲ့နေရာတွေလည်းအများကြီးတယ်ဗျာဒါမှမဟုတ်လူတွေကအခုမကြည်မနှက်ဖြစ်နေတာအောင်မြင်သင်းသလောက်မအောင်မြင်NUG ရဲ့တိုက်ပွဲတင်တဲ့ကဗျူဟာဘာကောင်အတကူကပါလဲဆိုလို့ရှိရင်ကြံရလည်းပြောတယ်ချင်းကတော့အပြတ်သက်တိုက်နေမချင်းနဲ့ကြရတော့ကြံရတော့တတိတက်ထားလာပြီးတော့တိုက်တယ်ပေါ့ဗျာကြံရပြောတယ် NUG ကတိုက်ပွဲကြီးတိုက်ပြီဆိုတဲ့အခါမှာသူတို့ကပြည်မအထိဝင်လာပြီးတိုက်တယ်တဲ့သူတို့လည်းအချင်းညာတော့တော့ဥက္ကဋ္ဌအချင်းညာလား
တချို့ကတော့မျိုးဆက်နဲ့ခြီးပြီးတော့ကြာမြင့်သွားလိမ့်မယ်ဒီလိုတိုက်ပွဲမျိုးကဆူပြီးတော့လဲတွက်ကြပါတယ်ဦးတည်မြင့်ကလည်းစဉ်းစားမိတော့လား
မျိုးဆက်နဲ့ကြာပြီးခြီးသွားမယ်ဆိုတော့ကျွန်တော်လုံးဝလည်းမခံဘူးနိုင်ငံကြီးမှာတော့ပုံလေအတွက်လို့မရဘူးเนาะအခုပြောမယ်ဆိုလို့ရှိရင်အခုကိုလာရှိသွားပြီเนาะကျွန်တော်တို့ဘက်ကဘလို့တုတ်တက်မှုပြနေတယ်ဆိုတော့မျိုးပေါ်တက်တတ်နေတယ်ဒီတော့တခိုင်းတိုင်းတခိုင်းလုံးမှာတိုက်ပွဲတွေညံနေတာပဲအကက်ချင်းမှာလည်းအ
ဲ့တော့ကျွန်တော်တယ်မမီရဲ့ဖြေရတော့အဲ့တော့ခမန်းမယ်ဆိုရင်ခမန်းလို့မရနိုင်ဘူးပဲအချင်းဆိုတ
ာအာဟုတ်တယ်ချက်ချင်းလက်ဖြစ်နေတယ်ပြိုးသွားပြီချက်ချင်းလက်ဖြစ်နေတယ်အမှန်တော့မျိုးဆက်တည်ဆိုတဲ့ဥစ္စာကလုံးဝမဟုတ်ဘူး။အဲ့လောက်ထိမကြောက်။ကျွန်တော်တို့ကတော့ပြီးသွားနေတဲ့အယူအနဲ့ကျမ်းမာရေးကြောင့်ကျွန်တော်တို့ကပြီးသွားနေတယ်။ပြီးသွားရင်နောက်တစ်ဆက်တိုက်နေမယ်။အဲ့မျိုးဆက်ပိုင်မျိုးဆက်တော့မဟုတ်တော့ဒီမျိုးဆက်မှပဲပြတ်တာပဲ
။ဟုတ်ကဲ့။
ဒါတော့သိကြတယ်ကျွန်တော်အမှတ်ဆိုင
်။ဦးကျော်စနာရဲ့မြန်မာအရေးတုံ့တက်ချက်ကိုကြားခဲ့ရတာပါရှင်။အခုတော့အာကစားအလကန္နာအလဲပါကုရနိုင်ကအစူစီတင်ဆက်ထားပါတယ်။
ပင်နိုင်ငံကနာမည်ကြီးဘာစလိုနာအသင်းကတော့သူတို့ရဲ့ပြင်းလဲကစားသမားဟောင်းရှာဗီကိုဒီပြဖြစ်ခန့်လိုက်ပါပြီ။ဘာစလိုနာအသင်းဟာဒီနေ့ဘောလုံးရာသီအစပိုင်းမှာလည်းခြေစွမ်းမပြနိုင်ပဲရုန်းကန်နေရတာကြောင့်ရော်ကိုမန်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတော့ကာတာနိုင်ငံအယ်ဆိုင်အသင်းမှာနီးပြလုပ်နေတဲ့သူတို့ရဲ့ဂန်နဝင်ကစားသမားဟောင်းရှာဗီကိုနီးပြဖြစ်ခန့်လိုက်တာပါ။ဘာစလိုနာကရှာဗီကိုအခုလောလောဆယ်မှာ2024ခုနှစ်ထိသုံးနှစ်စာချုပ်ချုပ်ထားပြီးတော့ဒန်လာနေကတော့ဘာစလိုနာဥက္ကဋ္ဌလဘော်ဒရကရှာဗီကိုနီးပြဖြစ်ခန့်လိုက်ကြောင်းသူတို့ရဲ့နူးကမ်ခွင့်ကြီးမှာကြေညာခဲ့ပါတယ်။ရှာဗီကတော့သူ့အနေနဲ့ဘာစလိုနာအသင်းကိုပြန်ပြီးတော့နီးပြလောက်ရတဲ့အတွက်စိတ်လှုပ်ရှားမိတယ်ဆိုပြီးတော့ပြောပါတယ်
။ Estoy muy ilusionado. Donar vos las gracias al club, a los aficionados es espectacular. Me hace posar la piel de gallina. Només
တင်ဘက်ကကျွန်တော်ကိုနီးပြခံမှုအတွက်ကြိုးပမ်းခဲ့တာတွေအတွက်ကျွန်တော်အယံဝမ်းသာပြီးကျေးဇူးလေးတင်ပါတယ်။ Rafael Matrio Nias လို့ဒူဟောလာပြီးတော့ကျွန်တော်ကိုခေါ်နိုင်မှုကြိုးပမ်းခဲ့ကြတာပါ။ကျွန်တော်အနေနဲ့လည်းအသင်းနဲ့အတူလှုပ်လှုပ်ဖို့ဆန္ဒရှိပြီးတော့ကစားသမားတွေနဲ့လည်းစကားပြောပြီးပါပြီ။ဒီအတွက်လည်းစိတ်လှုပ်ရှားမိပါတယ်။ကျွန်တော်ခုကျွန်တော်ရဲ့အိမ်ကိုပြန်လာတာပါ။ဒါပေမဲ့အသင်းရဲ့အနေထားကဘာသာရေးအရာရောအကစားပိုင်းမှာပါလောလောဆယ်နည်းနည်းရှုပ်ထွေးနေပြီးအကောင်းဆုံးအနေထားမဟုတ်ဘူးဆိုတာကျွန်တော်သိပါတယ်ဒါပေမဲ့ဘာစီလိုနာပိတ်သက်ရဲ့ဆန္ဒသဘောထားတွေအသင်းကိုချစ်တဲ့စိတ်နဲ့အောင်မြင်စေချင်တဲ့စိတ်တွေကကျွန်တော်တို့ကိုအနာဂတ်အတွက်ယုံကြည်မှုရှိလာအောင်လှုပ်ပေးနေပါတယ
်ရှာဗီကတော့သူအရင်ကဘာစီလိုနာအသင်းမှာကစားခဲ့တုန်းကအတိုင်းပဲဘောလုံးပိုင်ဆိုင်မှုကိုဦးစားပေးပြီးတော့တိုက်စစ်ဖွင့်ကစားတဲ့ပုံစံမျိုးနဲ့ပွဲတိုင်းကိုအနိုင်ရဖို့ပဲကြိုးစားသွားမယ်ဆိုပြီးတော့ဘာစီလိုနာပိတ်သက်တွေကိုပြောကြားခဲ့ပါတယ်ရှာဗီကိုMessi, Guardiola နဲ့ Luis Enrique တို့ကလည်း message ပို့ပြီးတော့အောင်မြင်မှုတွေရဖို့ဆူတောင်းပေးခဲ့တယ်ဆိုပြီးတော့ပြောပါတယ်။ Barcelona အသင်းဟာလောလောဆယ်မှာတော့ La Liga မှာအဆင့်6မှာရှိနေပြီးတော့ဇာထိတ်က Sociedad နဲ့စက်တမတ်ဒုတိယနေရာကမဟာပြိုင်ပွဲကြီး Real Madrid နဲ့တော့ဆယ်မတ်အကွာမှာရှိနေပါတယ်ခင်ဗျာ။ Barcelona က Xavi ကိုနီးပြခန့်လိုက်ချိန်မှာပဲ Li ဘက်မှာလည်းဂျနိုဝါအသင်းက AC Milan နဲ့ Ukraine တိုက်စစ်မှုဟောင်း Andrei Shevchenko ကိုနီးပြခန့်လိုက်ပါတယ်။ကျွန်တော်အသင်းဟာ Serie A မှာအခုနှစ်ရုန်းကန်နေရတာကြောင့်နီးပြဗာလာဒီနီကိုရာထူးကနေဖယ်ရှားပြီးတော့ရှက်ချန်ကိုကိုနီးပြခန့်လိုက်တာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်မှာတော့ Newcastle ကဘုံးပေါင်နီးပြဟောင်း Eddie Howe ကိုနီးပြခန့်လိုက်ပါတယ်။ Newcastle ကသူ့ကိုသုံးနှစ်စာချုပ်ချုပ်လိုက်တာကြောင့်သူက2024ခုနှစ်အထိရှိသွားမှာဖြစ်ပါတယ်။တစ်ဖက်မှာလည်း Norwich အသင်းကတော့နီးပြ Daniel Farke ကိုစနေနေ့ကနီးပြအဖြစ်ထုတ်လိုက်ပါတယ်။Norwich စနေနေ့က Brentford ကို2ဂိုးတိုးနဲ့နိုင်ပြီးဒီနေ့ Premier League မှာပထမဆုံးနိုင်ပွဲရပြီးနိုင်ပိုင်းကြာမှာပဲအဲ့လိုထုတ်လိုက်တာပါ။ဒါပြင်တနင်္ဂနွေနေ့ကလည်း Aston Villa နီးပြ Dean Smith ကိုယာတုကနေထုတ်ပယ်လိုက်ပါတယ်။ဒါကြောင့်အခုဆိုရင် Premier League မှာဘောလုံးရာသီ၄ပုံတစ်ပုံမှာပဲယာတုကနေထုတ်ပယ်ခံရတဲ့နီးပြဟာ၅ယောက်ရှိသွားပြီဖြစ်ပါတယ်။ဒီထဲမှာနီးပြဖြစ်ကနေထုတ်ခံရမယ်လို့အတန်ဒီတော်တော်လေးထွက်နေတဲ့ Manchester United နီးပြ Solskjaer ကတော့အခုချိန်ထိမယူနီးပြဖြစ်နေဆက်ပြီးတော့ရှိနေတော့မှဖြစ်ပါတယ်။အင်္ဂလန်မှာလီဗာပူးကို၅ဂိုးကိုမရှိနဲ့ရှုံးပြီးတဲ့နောက်မှာမယူအသင်းဟာစပါ့စ်ကိုနိုင်ခဲ့ပေမဲ့နောက်ထပ်အဓိကပြိုင်ဘက်ဖြစ်တဲ့မန်စီးတီးကိုပြီးခဲ့တဲ့စနေနေ့ကအင်္ဂလန်မှာ၅ဂိုးကိုမရှိနဲ့ထပ်ရှုံးတာကြောင့်ဆိုရှာထွက်ဖို့အတန်တွေလည်းပိုပြီးတော့ထွက်လာနေပြန်ပါတယ်။ဆိုရှာအနေနဲ့ဒီအခြေအနေကိုပြောင်းလဲပြစ်နိုင်မလားဒါမှမဟုတ်ဒီနေ့ပရီးမီယာလိဂ်ဘောလုံးရာသီမှာယာတုကနေထုတ်ခံရတဲ့စတမမြောက်နီးပြဖြစ်လာမလားဆိုတာကတော့အသင်းအခြေအနေနဲ့ပွဲရလဒ်တွေကပဲအဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်။ ဒီမှာပရီးမီးယားလိဘောလုံးပွဲမှာတော့မန်ယူကမန်စီးတီးကိုရှုံးသလိုချဲလ်ဆီကလည်းမန်လီကိုအိမ်ခွင်မှာတကိုးစီတီးကြပြီးတော့လီဗာပူးကလည်းဝက်ဆမ်ကို3-2နဲ့ရှုံးပြီးဒီဘောလုံးရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။ဒါကြောင့်ဝက်ဆမ်က23မှတ်နဲ့လီဗာပူးကိုကျော်ပြီးတော့အဆင့်3နေရာကိုတက်လာခဲ့ပါတယ်။တင်နစ်ပြိုင်ပွဲတွေဘက်မှာတော့ကမ္ဘာအဆင့်1နိုဗက်ဂျိုကိုဗစ်ဟာနှစ်ကုန်မှာကမ္ဘာအဆင့်1အဖြစ်နဲ့အများဆုံးရပ်တည်နိုင်တဲ့သူအဖြစ်နဲ့စံချိန်တင်လိုက်ပါတယ်။ကမ္ဘာအဆင့်1တင်နစ်ကစားသမားဖြစ်တဲ့ဂျိုကိုဗစ်ဟာပဲရစ်မာစတာပြိုင်ပွဲမှာပြီးခဲ့တဲ့စနေနေ့ကဆီမီဖိုင်နယ်မှာနိုင်ပြီးဖိုင်နယ်တက်ခဲ့တာကြောင့်နှစ်ကုန်မှာကမ္ဘာအဆင့်1ဖြစ်ရပ်တည်နိုင်လိုက်တာပါ။ဒါကြောင့်သူဟာနှစ်ကုန်မှာကမ္ဘာအဆင့်1အဖြစ်နဲ့9နှစ်ရပ်တည်ပြီးတော့တစ်ချိန်ကအမေရိကန်နိုင်ငံကပီတ်ဆမ်ပရက်စ်ရဲ့စံချိန်ထက်ကျော်ပြီးတော့အများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်
။ Thank you. It's a huge achievement obviously. I'm very very proud of it and grateful to be in this position.
ဒီစစ်တမားတဲ့ဒါတကယ်ကိုကြီးမားတဲ့အောင်မြင်မှုဖြစ်ပြီးကျွန်တော်အနေနဲ့လည်းဒီအတွက်အလွန်ပဲဂုဏ်ယူပါတယ်။ဒါ့အပြင်အခုလိုသမိုင်းဝင်စံချိန်တစ်ခုကိုထပ်တင်လိုက်နိုင်တဲ့အတွက်လည်းကျေးဇူးတင်သလိုကျွန်တော်ငယ်ငယ်ကအလွန်အားကျခဲ့ရတဲ့တန်နစ်ကစားသမားတစ်ဦးဖြစ်တဲ့ပြစ်စံပရစ်ရဲ့စံချိန်ကိုချိုးနိုင်လိုက်တာကလည်းမယုံနိုင်လောက်အောင်ပါပဲ။အဲလိုစံချိန်တွေကြောင့်ထူးခြားတဲ့အောင်မြင်မှုတွေကြောင့်ပဲတကယ်ကိုဘာပြောမှန်းမသိလောက်အောင်ပါပဲ။ဒီအောင်မြင်မှုတွေရတာကျွန်တော်မိသားစုအားကစားအဖွဲ့ရှင်းနေတဲ့မိတ်ဆွေတင်ငချင်းတွေနဲ့အားပေးကြတဲ့သူတွေကြောင့်မှသူတို့ရဲ့ဂူညီတွေအားပေးမှုတွေမပါဘဲနဲ့တော့တော်မြင်မှုတွေရအောင်မလွယ်ပါဘူး။တင်းနစ်ကတယောက်ချင်းကစားတဲ့အားကစားနည်းဆိုပေမဲ့ဒါအတင်းလိုက်ဂျိုးပန်းမှုဖြစ်ပြီးဒီအတွက်ကျွန်တော်ရန်ကုန်ယူမိပါတယ်။
ဒါပြင်ဂျိုကိုဗစ်ဟာတနင်္ဂနွေနေ့ကကစားခဲ့တဲ့မျိုးသားတူချင်းဖိုင်နယ်မှာလဲရုရှားနိုင်ငံကကမ္ဘာအဆင့်နဲ့ဒနီယယ်မက်ဗက်ဒက်ကို4-6-6-3-6-3နဲ့နိုင်ပြီးတော့ပဲရစ်မာစတာပြိုင်ပွဲကိုစံချိန်တင်6ချိန်မြောက်ဘူဆွဲသွားခဲ့သလို ATP Master Series ကိုလည်း38ချိန်မြောက်နဲ့အများဆုံးရရှိသူဖြစ်ထပ်ပြီးတော့စံချိန်တင်လိုက်ပါတယ်။အခုလောလောဆယ်မှာတော့ဖက်ဒရာနဒောင်းနဲ့ဂျိုကိုဗစ်တို့ဟာ Grand Slam ကိုအကြိမ်20စီဘူဆွဲပြီးတော့အများဆုံးပူးတွဲစံချိန်တင်ထားကြတာပါဆိုတော့ဂျိုကိုဗစ်အနေနဲ့လာမယ့်နှစ်မှာ Grand Slam တွေကိုထပ်ဘူးဆွဲပြီးတော့အများဆုံးစံချိန်ကိုတင်နိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြသွားတာပါရှင်မနေ့ဖြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လင်းချက်တွေမှာတော့အခုညပိုင်းမှာတင်ဆက်သွားတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားဆင်ကြအောင်ပါပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုကြော်ကြော်သိန်းကပြောပြပေးပါအောင်မရှင်
စစ်ကောင်စီကဖန်ဆီးထားတဲ့အမေရိကန်သတင်းမီဒီယာသမားဒန်နီဖန်စတာကိုနိုင်ငံတော်ကြီးညိုပြစ်စီမှုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတို့နဲ့ထပ်ပြီးဆွဲချက်တင်လိုက်တယ်လို့သူ့ရဲ့ရှင်းနေဖြစ်သူဦးတန်းစောအောင်ကဒီကနေ့ပြောပါတယ်။အသက်38နှစ်အရွယ်ဒန်နီဖန်စတာဟာ Frontier မြန်မာသတင်းဌာနရဲ့အမှုဆောင်အဒီတာဖြစ်လုပ်ကိုင်ခဲ့ပြီးပြီးခဲ့တဲ့မေလကအနေရပြန်မှုရန်ကုန်လီစေးကထွက်တဲ့အချိန်ဖန်ဆီးခံခဲ့ရတာပါ။မြန်မာနိုင်ငံရဲ့အကြက်တဲ့ဖြေရှာနိုင်ရေးဟာမလေးရှားနိုင်ငံရင်ဆိုင်နေရတဲ့ဒုက္ခသည်လက်ခံရေးပြဿနာနဲ့ဓာတ်ရိုက်ဆက်နွယ်ပတ်သက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဒီကနေ့ပြောပါတယ်။မြန်မာနိုင်ငံတွင်အကြက်တဲ့ကြောင့်ရိုညာဒုက္ခသည်တွေမလေးရှားကိုပူပြီးရောက်လာနေတဲ့အကြောင်းရိုညာဒုက္ခသည်နှစ်သိန်းကျော်ကိုမလေးရှားကခိုးလုံခဲ့ပေးထားတဲ့အကြောင်းဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြဿနာကိုဖြေရှားနိုင်မှသာမြန်မာနိုင်ငံကနေထွက်လာပြီးမလေးရှားကိုဝင်လာမဲ့ဒုက္ခသည်အရေးအတွက်ရုံနေသွားမှာဖြစ်တဲ့အကြောင်းမလေးရှားအင်ဒိုနီးရှားနိုင်ငံနယ်စပ်ပြန်ဖွင့်မှနဲ့ပတ်သက်ပြီးတော့ဂျကာတာမြို့တော်မှာအင်ဒိုနီးရှားသမ္မတနဲ့ပူးတွဲကြေညာတဲ့အခမ်းအနားတွင်မလေးရှားဝန်ကြီးချုပ်အစ်မီလ်ဆာဘီယာကော့ဘ်ကပြောသွားပါတယ်စစ်ကောင်စီဂျမိုင်းဌာနရဲ့ဒီနေ့ည၈နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါတက်ခွဲနမူနာပေါင်း 28,119 ခုကိုစစ်ဆေးခဲ့ပြီးအဒီအထက်မှာပိုးတွေ့သူ 1,180 ယောက်ထပ်တိုးခဲ့ပါတယ်ပိုးတွေ့တဲ့ရာဂိုင်းနှုန်း 4.9 ရာဂိုင်းနှုန်းရှိပါတယ်သေဆုံးသွားသူဦးရေက14ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်လူမှုကွန်ရက်ဆောင်ရှောက်သူတွေကတော့အမှန်တကယ်ကူးဆက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်လာတဲ့ပိုများနိုင်တယ်လို့ခန့်မှန်းကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုတင်ပြထားတဲ့အခြေခံအဆောက်အအုံတွေကိုဖွံ့ဖြိုးဆဲနိုင်ငံတွေနဲ့လက်တွဲတည်ဆောက်ရေးစီမံကိန်းအကောင့်ထဲပေါ်နိုင်အောင်အိမ်ပြတော်တောင်းရှိသူတွေကမ္ဘာနေရာအတော်များများကိုသွားလာပြီးအချက်လက်ရှာစူးစမ်းလည်လာနေကြပါတယ်။ဥရယာတိပြောင်းလဲမှုကျန်းမာရေးနဲ့ Digital နည်းပညာပြင်ကျန်းမာဓာတ်ရုပ်ရေးလိုခေါင်းစဉ်တွေနဲ့ဖွံ့ဖြိုးရေးစီမံချက်50လောက်တွေစုံစမ်းပြီးတော့အချက်လက်ရှာဖွေနေကြတာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေများမျှော်လင့်ထားတဲ့ပုံမူခိုင်မာတဲ့အခြေခံအဆောက်အအုံတွေဆောင်လို့ရေးအခုလိုစီမံကိန်းတွေကျင်းပထားတာဖြစ်ပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုတော့ကိုကျော်ကျော်သိန်းကတင်ပြသွားတာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ့်မှာဖြစ်ပြီးတော့အတန်းဖန်အင်ဂျင်နီယာတွေကတော့ပီတာဟာလင်းနဲ့ဟိုလီကစ်ဖတ်တို့ဖြစ်ပါတယ် VO American ရဲ့ဒီကနေ့ညဖက်အစီအစဉ်တွေကတော့ line to meter 1925 30 minutes နဲ့ line la meter 190တို့ကနေပြင် Facebook စာမျက်နှာကနေပါတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင် VO Echo အားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မနေ့ပြန်မနေ့ပိုင်းအစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးနာဆင်ကြည့်ရှုဖို့ပါကြအပ်ပါတယ်
This program has come to you from the Voice of America, Washington.